Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်မေလ5ရက်စနေညပိုင်း VOE မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32/51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီကနေ့ညပိုင်းသတင်းတွေကိုနန်းလောင်နဲ့တူညညာပြေးတော့မှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဒီမေလ22ရက်နေ့ကြာရင်တွေ့ဆုံမှုရှိပါတယ်။ Atlantic သမုဒ္ဒရာအတွင်းရုရှားရဲ့စီးရေလှရှားမှုတွေးမြင်လာတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ရည်ရက်ဟာသူ့ရဲ့တပ်အင်အားကိုတိုးချဲ့လိုက်ပါတယ်။ဒီလိုထိတ်တန်းအောင်သတင်းတွေကိုတင်ပြပေးတော့ရှိပါရယ်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာဒီကနေ့စတင်ကျင်းပတဲ့ OIC နိုင်ငံသားရေးဝန်ကြီးများကောင်စီ45ကြိမ်မြောက်အစည်းအဝေးမှာတော့ရိုဟင်ဂျာဒုက္ခသည်အရေးအဓိကဆွေးနွေးခဲ့ကြပါတယ်
In the OIC, we should take strong action manifesting solidarity with them and strengthen efforts in persuading the government of
OIC အနေနဲ့မြန်မာအစိုးရကိုဝိုင်းပြီးတော့နားချရမယ်ဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးပြောခဲ့တာပါ။နောက်ပိုင်းမှာဒီသတင်းနဲ့ပတ်သက်ပြီးအပြည့်အစုံတင်ဆက်ပေးပါမယ်။စနေညတိုင်းတင်ဆက်နေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မဆုမြန်မာတခွင်နဲ့စနေညတိုင်းရဲ့လေလိုက်အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မေလ22ရက်နေ့မှာအင်ဗီရောမှာတွေ့ဆုံမှာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုကြိုတင်ပြင်ဆင်နေချိန်မှာပဲတောင်ကိုရီးယားသမ္မတနဲ့ထရမ့်တွေ့ဆုံမှာပါ။နှစ်နိုင်ငံကောင်းဆောင်တွေတတိယအကြိမ်မှာတွေ့ဆုံတာဟာအမေရိကန်နဲ့မဟာမိတ်ကိုရီးယားပြည်သူသမ္မတနိုင်ငံတို့ရဲ့ခိုင်မာတဲ့တန်တီးထံနဲ့နှစ်နိုင်ငံကြားကအလွန်နီးကပ်တဲ့ဆက်ဆံရေးကိုထပ်လောင်းအတည်ပြုပြသတာဖြစ်တယ်လို့အင်ဗီရောကကြေညာချက်ထုတ်ပြန်ပြောဆိုပါရယ်။တောင်ကိုရီးယားသမ္မတမွန်ဟာမြောက်ကိုရီးယားကောင်းဆောင်နဲ့ဧပြီလ29ရက်နေ့ကတွေ့ဆုံခဲ့ပြီးကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းရှင်းရေးနဲ့ထောင်စဉ်ငင်းငယ်ရေးရရှိအောင်ကြိုးပမ်းမှုကတိပြုခဲ့ပါတယ်။ဒီတော့တွင်မှာပဲမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်တီးအစည်းအဝေးကိစ္စနဲ့ပတ်သက်ပြီးတော့တမရကိုသတင်းတောက်တွေကမီးမြန်ခဲ့တာမှာတော့တမရကအသေးစိတ်တွေကိုမပြောပါဘူး။ဒါပေမဲ့လည်းရက်နေရာသတ်မှတ်ပြီးပါပြီလို့ပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ။
တောင်မြောက်ကိုရီးယားကောင်ဆောင်တွေပြီးခဲ့တဲ့လကတမိုင်ဝင်တွေ့ဆုံပွဲမှာသဘောတူညီမှုတွေရလိုက်တာကိုဆန့်ကျင်တဲ့လက်ကမ်းစာဆောင်တွေကိုမြောက်ကိုရီးယားနိုင်ငံစီဖြတ်ဝင်မဲ့လှုပ်ရှားတဲ့ကြွားသူတွေကိုတောင်ကိုရီးယားရဲတွေကဒီကနေ့ဖိတ်ပင်သားမြင်လိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ဧပြီလ29ရက်နေ့ကနှစ်နိုင်ငံနဲ့ဆက်ဆင်မဲ့ဆုံးပါမွန်ဂျွန်ဂျေရွာမှာတွေ့ဆုံခဲ့ရမှာရှင်လိုတဲ့အပြုမူအားလုံးရဆိုင်ပြီးတော့ငင်းငင်းရင်းနဲ့ပြန်လည်ပေါင်းစည်းဆောင်ရွက်ဖို့သဘောတူညီခဲ့တာပါ။ရှင်လိုတဲ့အပြုမူထဲမှာနှစ်နိုင်ငံနဲ့ဆက်ချန်စီယိုတွေမှာတစ်ဖက်နဲ့တစ်ဖက်ဝါဒဖြန့်တဲ့အနေနဲ့အတန်ချက်ဆက်တွေနဲ့အတန်လွှင့်တာအပြင်လက်ကမ်းစာဆောင်တွေဖြန့်ဝေတာလည်းပါဝင်ပါတယ်။သဘောတူထားတဲ့အတိုင်းတောင်မြောက်ကိုရီးယားနိုင်ငံစလုံးကအတန်ချက်ဆက်တွေကိုဒီတည်မှတ်ထဲမှာပဲအတိအပြုဖယ်ရှားလိုက်ပါတယ်။လက်ကမ်းစာဆောင်တွေကိုပူပေါင်းတွေနဲ့ထည့်ပြီးတော့လွတ်တင်ဖို့အတွက်လှုပ်ရှားတက်ကြသူ20လောက်စုယုံလာတဲ့နေဆက်အနီးကပန်ဂျူမြို့ရဲ့ပန်ချန်ထဲကိုရဲအရာရှိ300လောက်ချထားလိုက်ပါတယ်။ဒီထဲမှာမြောက်ကိုရီးယားနိုင်ငံကထွက်ပြေးလာသူလည်းပါဝင်ပါတယ်။လက်ကမ်းစာဆောင်ဝင်မဲ့သူတွေဟာမြောက်ကိုရီးယားနဲ့ထိုက်တဲ့တွေ့အောင်ရှမ်းတိုက်ဖို့လုပ်နေကြတယ်ဆိုပြီးဆွဆွဲပြောဆိုတဲ့လူပေါင်း40လောက်တို့လည်းတံမြန်လာရောက်စုယုံခဲ့ပါတယ်။
Atlantic သမုဒ္ဒရာအတွင်းရုရှားရဲ့စီးရေလှုပ်ရှားမှုတိုးမြင့်လာတာကိုတုံ့ပြန်တဲ့အနေနဲ့ American ရေတပ်ဟာတန်အင်အားတိုးချဲ့လိုက်ပါတယ်။ဈေးချွေတာတဲ့အနေနဲ့ရောအခြားခက်ခဲတွေကြောင့်ရေတပ်မဟာနှစ်ကို9နှစ်နီးပါးကြာဖျက်သိမ်းထားခဲ့ပြီးတဲ့နောက်အခုအခါမှာပြန်လည်ဖွဲ့စည်းလိုက်ပြီးလို့ပင်ဒဂွန်စစ်ဌာနချုပ်ကတောက်ကြနေမှာကြေညာပါတယ်။ပုံစံမျိုးစုံနဲ့စိန်ခေါ်မှုတွေရင်ဆိုင်နေရတဲ့ဝန်ကျင်ကိုနီးပေါင်းစုံနဲ့တုံ့ပြန်တာဖြစ်တယ်လို့ရေတပ်လှုပ်ရှားမှုဆိုင်ရာအကြီးအကဲရေတပ်ဗိုလ်ချုပ်ကြီး John Richardson ကသတင်းတောက်တွေကို George H.W. Bush လေးရင်သင်းမောပေါ်မှာပြောကြားခဲ့ပါတယ်။အင်အားပြန့်ဆိုင်မှုတွေတွေ့လာရတဲ့အချိန်မှာ Atlantic သမုဒ္ဒရာဟာဘက်ပေါင်းစုံကမြင်နိုင်တဲ့အနေအထားမျိုးဖြစ်လာတဲ့အပြင်အထူးသဖြင့်တော့မြောက် Atlantic ဒေသဘက်မှာပါလို့လည်းသူကပြောပါတယ်။ရေတပ်မဟာနှင်ဟာ Atlantic သမုဒ္ဒရာအလယ်ပိုင်းမှာကျတဲ့ Virginia ပြည်နယ် Norfolk မြို့မှာအခြေစိုက်မှာဖြစ်ပြီးလာမယ့်ဇူလိုင်လ၁ရက်နေ့ကစလို့လုပ်ငန်းဆောင်တာတွေစတင်မှာပါ။ရေတပ်မဟာနှင်ကို2011ခုနှစ်ကဖျက်သိမ်းပြီးတဲ့နောက် Russia ဟာမြောက် Atlantic နဲ့ Arctic ဒေသတွေမှာအကြီးအကျယ်စီးရေလှူရှားမှုတွေတိုးလွန်လာပါတယ်။ဒါပြင်ရုရှားဟာ UK နဲ့ Syria နိုင်ငံအရေးနဲ့ပတ်သက်ပြီးတော့လည်းပိုးပြီးတော့ဝင်ရောက်ဆက်ဖက်လာတာကြောင့် American နဲ့ Russia ကြားဆက်ဆံရေးတင်းမာလာပါတယ်။ဒီနှစ်အစောပိုင်းကလည်း Russia နဲ့တရုတ်နိုင်ငံတို့ကိုရည်ရွယ်ပြီးချမှတ်တဲ့မဟာဗျူဟာတက်တဲ့ပတ်သက်လို့ Pentagon ကကြေညာခဲ့သေးပါတယ်ခင်ဗျာ။
ရုရှားသမ္မတဗလာဒီမီယာပူတင်ဟာမကြာခင်မှာပဲစစ်ထုတ်ထားတဲ့တန်အဖြစ်ကြံသစ္စာချိန်ဆုံးမဲ့အပေါ်ရုရှားနိုင်ငံတော်ဝန်ဒီကနေ့ဆန္ဒပြကြပါရယ် He is not our Caesar သူဟာငါတို့ရဲ့ Caesar ဘယင်မဟုတ်ဘူးဆိုပြီးတော့ဆန္ဒပြသူတွေကကြွေးကြော်ပါရယ်ဆန္ဒပြပွဲကိုသမ္မတပူတင်ကိုအထင်ရှားဆုံးဆန့်ကျင်သူဖြစ်တဲ့အကျင့်ပြတ်ချစားမှုတက်ဖြစ်ရေးစီယုံလှုပ်ရှားသူအလက်စီနဗလီကစီစဉ်တာပါနိုင်ငံအရှိဘက်စွန်းနဲ့ဆိုင်ဘေးရီးယားဒေသကမြို့ပေါင်း10မြို့ထက်မနည်းကလူပေါင်းများနဲ့ချီလို့ဆန္ဒပြပွဲကိုလာရောက်ပူပေါင်းခဲ့ကြောင်းနောက်ဆုံးတက်လာတဲ့သတင်းတွေနဲ့လူမှုကွန်ရက်ကဖော်ပြချက်တွေမှာတွေ့ရပါတယ်။ဆန္ဒပြသူအချို့အရဲတို့ဖမ်းဆီးခြင်းခံရပေမဲ့ဘလောက်အဖမ်းခံရတယ်လဲဆိုတာမသိရပါဘူး။ဒီကနေ့နေ့ခင်းပိုင်းမှာတော့မော်စကိုမြို့ကလာမကြီးတွေနဲ့စင့်စပီတာဘတ်မြို့မှာဒီပြုချက်ရမှထားတဲ့ပိုးပြီးတော့ကြီးတဲ့ဆန္ဒပြပွဲတွေကျင်းပမယ်လို့ခန့်မှန်းရပါတယ်။လာမယ့်တနင်္လာနေ့မှာနောက်ထပ်တက်တန်း6နှစ်အတွက်သမ္မတပူတင်ကျန်းသစ္စာချိန်ဆုံးမှာဖြစ်ပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1953ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်1783ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာ။ Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင် ONC နိုင်ငံသားရေးဝန်ကြီးတွေရဲ့စီဝေးဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာဒီကနေ့စတင်ရမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကရိုဟင်ညာတွေနဲ့အတူတကွယက်တီပေးကြဖို့နဲ့သူတို့ရဲ့အခွင့်အရေးနဲ့လုံခြုံရေးအတွက်ဆောင်ရွက်ပေးကြဖို့တိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီထားတဲ့အတိုင်းမြန်မာစိုးရအနေနဲ့ရိုဟင်ညာမွတ်စလင်တွေကိုပြန်လည်လက်ခံပေးရေးဖိအားပေးကြဖို့ OIC ကိုတောင်းဆိုလိုက်တာပါ။1995ခုနှစ်လောက်တုန်းကပြည်ပခါရီအတွင်းသူဖခင်ပါဝင်မိသားစုဝင်တွေများပြားတက်ခံပြီးတဲ့နောက်နိုင်ငံရချမ်းမှာနေထိုင်ခဲ့ဘူးတာကြောင့်ဒုက္ခသည်တွေတွေ့ကြုံနေရတဲ့အနေအထားကိုလည်းစာနာနားလည်ကြောင်းပြောကြပါရယ်ဒါကမှကျင်းပတဲ့နှစ်ရက်ကြာ ONC အစည်းအဝေးကိုနိုင်ငံသားရေးဝန်ကြီး40လက်ထောက်ဝန်ကြီးနဲ့ကိုယ်စားလှယ်ပေါင်း 9,000 လောက်တက်ရောက်ပါရယ်ဒီအစည်းအဝေးပွဲဖွင့်ပွဲကိုကနေဒါနိုင်ငံသားရေးဝန်ကြီးခရစ်ရှာဖီလန်လဲဒီရှိတ်ဟာစီနာရဲ့အထူးဧည့်သည်တော်အဖြစ်နဲ့တက်ရောက်ပါရယ်မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြေးခဲ့သူရိုဟင်ဂျာ9,000နီးပါးလောက်ရှိတယ်လို့ကုလသမဂ္ဂကတော့ပြောဆိုထားပါတယ်ခင်ဗျာ
။တရုတ်နိုင်ငံမီဂျင်းမြို့မှာစာတာပရင်းနဲ့တောက်ကြနေရတာကျင်းပခဲ့တဲ့အမေရိကန်သရုပ်အပြန်အလှန်ကုန်သွယ်ရေးဆွေးနွေးပွဲမှာသဘောတူညီမှုအချို့ရခဲ့ပေမဲ့နှစ်နိုင်ငံကြားကြီးမားတဲ့ကွာခြားချက်တွေတော့ရှိနေပါသေးတယ်။အမေရိကန်သမ္မတတော်နဲ့ထွတ်မြတ်အထူးကိုယ်စားလှယ်ဗန္ဒာရေးဝန်ကြီးစတီဗင်မနူချင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့တရုတ်နိုင်ငံကြားကကျင်းပတဲ့ဆွေးနွေးပွဲကနေဘလို့သဘောတူညီမှုတွေရလိုက်တယ်လဲဆိုတာကိုတော့အတိအကျထုတ်ပြန်ခြင်းမရှိပေမဲ့နှစ်နိုင်ငံတာဝန်ရှိသူတွေဆက်ပြီးတော့ဆက်သွယ်ဆောင်ရွက်ဖို့သဘောတူညီခဲ့တာပါ။တရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီအဖွဲ့ဝင်ပေါ်လစ်ဘူရိုလီယိုဟီလဲဆွေးနွေးပွဲကိုတက်ရောက်လာပါတယ်။သမ္မတအင်ဂျီရောကလည်းဆွေးနွေးပွဲဟာအပြုသဘောဆောင်ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။မျှတမှုရှိတဲ့ကုန်သွယ်ရေးဟာတရုတ်အမေရိကန်နဲ့ကမ္ဘာစီးပွားရေးအတွက်ပါအလင်းအမြန်သွတ်သိပ်စေလိမ့်မယ်လို့အမေရိကန်ကိုယ်စားလှယ်တွေကပြောပါတယ်။တရုတ်အစိုးရပိုင်းစင်ဟွာသတင်းဌာနကလည်းဆွေးနွေးပွဲကိုအပြုသဘောဆောင်ပြီးတော့ပွင့်လင်းတဲ့အကျိုးရှိတဲ့ဆွေးနွေးပွဲဖြစ်ကြောင်းဖော်ပြပေမဲ့သဘောမတူမှုတွေတော့ကြီးကြီးမားမားရှိနေသေးတယ်လို့ပြောပါတယ်။
လာမယ့်သတင်းပတ်မှာကျင်းပမယ့်မလေးရှားရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အတိုက်ခံကောင်းဆောင်ကိုလူသိရှင်ကြားထောက်ခံတဲ့အတွက်ဩဇာကြီးမားတဲ့ဝန်ကြီးအောင်နှစ်ဦးကိုပါတီကထုတ်ပယ်လိုက်ပါတယ်။ကုန်သွယ်ရေးဝန်ကြီးဟောင်းရာဖီဒါအဇစ်နဲ့ဗဏ္ဍာရေးဝန်ကြီးဟောင်းဒိုင်းဇင်နူဒင်တို့ကိုညီညွတ်သောမလေးအဖွဲ့ UMNO ကနေထုတ်ပယ်လိုက်တာလို့ပြည်အောင်စုလင်မယ့်များဆရာဝန်ကြီးအက်ဒနန်မန်ဆော့ကပြောပါတယ်။တောက်ကြနေကအတိုက်ခံတွေရဲ့စီတန်းလှစ်လေပွဲမှာသူတို့တွေပါဝင်ပြီးတဲ့နောက်အခုလိုထုတ်ပယ်လိုက်တာပါ UMNO ဟာအာဏာရညွန်မောင်းအဖွဲ့ရဲ့အဓိကကြားတဲ့အစိပ်ပိုင်းတည်းရဲ့ဖြစ်ပါတယ်။ဒါပြင်ဒီပြန်ကြားရေးဝန်ကြီးဟောင်းရိုက်စ်ယက်မင်းအပေါ်ဆိုရှယ်မီဒီယာမှာသူရေးခဲ့တဲ့မှတ်ချက်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆင်နေတယ်လို့ဆိုပါတယ်။မေလ9ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ဝန်ကြီးချုပ်ဟာမဟာတီးယားမိုဟာမက်ကိုဒီဝါရီနိုင်ငံရေးသမား3ဦးကထောက်ခံတာဟာမဟာတီးယားအတွက်တော့အင်အားဖြစ်စေတယ်လို့အကြေကတ်တွေကသုံးသပ်ထားပါတယ်။ဒါပြင်အာဏာပိုင်တွေဟာမဟာမိတ်ပါတီ၄ပါတီရဲ့ကောင်းဆောင်ဖြစ်တဲ့ဒီမဟာတီးယားရဲ့ပုံတွေကိုဖြက်စီးပစ်တာနောက်ဒီလမ်းဘေးထောင်ကြော်ညာဆိုင်ပုတ်တွေပေါ်မှာတခြားစီးရီနဲ့တုတ်ပစ်တာတွေလှုပ်ဆောင်နေတယ်လို့သတင်းမှားတွေဖြန့်ချီတယ်ဆိုပြီးတော့လဲမဟာတီးယားကိုစုံစမ်းစစ်ဆေးနေပါတယ်အသက်62နှစ်အရွယ်မဟာတီးယားကတော့သူ့ဘဝတသက်တာမှာအခုလိုရွေးကောက်ပွဲမျိုးမကြုံခဲ့ဘူးဒီကြောင့်နဲ့ရွေးကောက်ပွဲမစခင်မှာကိုအလေးညာတွေလွှတ်မှုနေတယ်လို့ထောက်ပြပါတယ်လက်ရှိဝန်ကြီးချုပ်နဂျစ်ရဇက်ဟာလည်းလက်လွတ်ဆုံးရှုံးရမှာကိုကြောက်နေပြီးတော့သူ့ရဲ့ပုံကိုယ်တော်ကြောက်နေသူဖြစ်တယ်လို့ပြောဆိုပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းကခီလာဝေရာမိတောင်ချော်ရီတွေဟာကျွန်းအရှေ့ပိုင်းဖက်ကိုတောက်ကြနေကပို့ပြီးတော့စီထွက်လာတဲ့အတွက်လူတွေကိုပေးလို့ရရွှေ့ပြောင်းလိုက်ရပါတယ်။နေပေါင်း40ကျော်အတွင်းအပြင်းထန်ဆုံးဖြစ်တဲ့ပြင်းအဆင့်6.9ရှိတဲ့ငလင်လှုပ်သွားပြီးတဲ့နောက်မိတောင်လှုပ်ရှားမှုတွေအခုလိုထပ်ပြေလာတာပါ။ဒ ဒေသစံတော်ချင်းနေ့လယ်12နာရီခွဲလောက်ကမိရောင်ရဲ့တောင်ဖက်ပိုင်းမှာငလင်လှုပ်တော်ရာလို့အမေရိကန်ဘူမိဗေဒလေ့လာရေးဌာနကပြောပါရယ်။တောက်ချာနေ့အစောပိုင်းမှာပဲပြင်အား၅တရမခွန်အဆင့်ရှိတဲ့ငလင်တစ်ခုလှုပ်သွားသလိုတုံခါမှုတွေထပ်ဖြစ်လာမယ်လို့ခန့်မှန်းရကြောင်းတဝန်ရှိသူတွေကပြောပါရယ်။ကွက်လာတဲ့မြေလွာတွေကထွက်လာတဲ့ချော်ရီဘူးတွေဟာတောအုပ်ထဲကိုဖြတ်ပြီးတော့စီစင်းနေတာကိုလည်း drone နဲ့ရိုက်ယူထားတဲ့ video တွေမှာတွေ့ရပါရယ်။ကြာပြင်းနေ့ကစပြီးတော့မိအောင်ပောက်ကွဲခဲ့တာကြောင့်လူပေါင်း1000ခွဲတဲ့မင်းတွေလည်းပြေလို့ရရွှေပြောင်းသွားခဲ့ရတာပါ။မိအောင်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့တရင်တော့မရှိသေးပါဘူး။အသက်အရွယ်ကြီးသူတွေနဲ့အသက်ရှူရခက်တဲ့လူတွေကိုထိခိုက်စေနိုင်တဲ့ sulfur တန်းငွေတွေလေထုထဲမှာမြင့်မားနေတာကိုစမ်းသပ်တွေ့ရှိလိုက်တယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဘလောက်ကြာကြာမိအောင်ပောက်ကွဲနေမလဲဆိုတာမခံနိုင်မှဘူးလို့လည်းသိပ္ပံပညာရှင်တွေကပြောပါရယ်။
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းလာတပုတ်ကိုတင်ဆက်ပေးကြပါမယ်။ဒီကနေ့စတင်ကျင်းပတဲ့ OIC အစည်းအဝေးသတင်းဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်ရက်ကြာကျင်းပနေတဲ့45ကြိမ်မြောက် OIC နိုင်ငံသားရေးဝင်ကြီးများကောင်စီညီလာခံမှာတော့ရိုဟင်ဂျာအရေးကအဓိကလွှမ်းမိုးနေပြီးတော့ရိုဟင်ဂျာဒုက္ခသည်တွေနေရရင်းကိုအကြောက်တရားကင်းဝေးပြီးဂုဏ်သိက္ခာရှိစွာနဲ့ပြန်လည်အခြေချနေနိုင်ရေးအတွက်မြမအစိုးရကိုဖိအားပေးတိုက်တွန်းသွားဖို့ဆွေးနွေးခဲ့ကြပါတယ်။ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထွက်ပြေးခိုလွန်လာကြတဲ့ရခိုင်မျိုးပိုင်းဒေသကရိုဟင်ဂျာမွတ်စလင်တွေအနေနဲ့ဂုဏ်သိက္ခာရှိရှိအသက်ရှင်ရပ်တည်နေထိုင်ခွင့်ရဖို့လိုကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒကာမြို့တော်မှာမေလ5ရက်စနေနေ့ဒီကနေ့မှာစတင်ကျင်းပတဲ့45ကြိမ်မြောက် OIC နိုင်ငံသားရေးဝန်ကြီးများကောင်စီညီလာခံမှာသူကအဲ့ဒီလိုပြောဆိုသွားတာပါ။ဒါအပြင်ရိုဟင်ဂျာဒုက္ခသည်တွေရဲ့အသက်အန္တရာယ်လုံခြုံစိတ်ချရပြီးဂုဏ်သိက္ခာရှိရှိနေရရင်းကိုပြန်နိုင်ရေးအတွက် OIC အဖွဲ့ဝင်နိုင်ငံတွေကရိုဟင်ဂျာတွေနဲ့အတူရပ်တည်ပြီးဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့ကိုလည်းရှိခ်ဟာစီနာကတိုက်တွန်းသွားပါတယ်။ဒီကနေ့ကျင်းပတဲ့ဒါကာမြို့က OIC ညီလာခံမှာရိုဟင်ဂျာအရေးကိုအဓိကထားဆွေးနွေးသွားကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးအယ်ဟာဆန်မမ်မူအာလီကတော့ရိုဟင်ဂျာဒုက္ခသည်တွေရခိုင်ဒေသကိုအမြန်ပြန်နိုင်ရေးအတွက်မြန်မာအစိုးရကိုတိုက်တွန်းဖို့ OIC ညီလာခံမှပြောသွားပါတယ်
။ In the OIC we should take strong action manifesting solidarity with them and strengthen effort in persuading the government of Myanmar to
OIC နေနဲ့သူတို့နဲ့အတူရပ်တည်ပါတယ်ဆိုတာပြန်နိုင်မှုခိုင်မာတဲ့အရေးယူဆောင်မှုတွေလုပ်ရပါတယ်။ရိုဟင်ဂျာတွေသူတို့နေရာဖြစ်တဲ့ရခိုင်ပြည်နယ်ကိုပြန်ခေါ်ယူနေရချတဲ့ကိစ္စအဆင်ပြေချုံးမွေအောင်အမြဲဆုံးအရေးထားလှုပ်ဆောင်မှုမြန်မာစုရောက်ဝိုင်းဝန်းပြီးတိကျနားချကြပါလိမ့်မယ်
။ရိုဟင်ဂျာတွေထွက်ပြေးရတဲ့အထိလှုပ်ဆောင်ခဲ့တဲ့လူမျိုးစုလိုက်ရှင်းလင်းမှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေအပေါ်နိုင်ငံတကာကအရေးယူဆောင်ရွက်ဖို့လိုကြောင်းကနေဒါနိုင်ငံသားဝန်ကြီးခရစ်စတီယာဖရီလန်ကလည်း45ကြိမ်မြောက် OIC နိုင်ငံသားဝန်ကြီးများကောင်စီညီလာခံမှာပြောသွားပါတယ်
။ I'd like to say here that I agree with United Nations High Commissioner for Human Rights.Zayed Raad al-Hussein, who has described the campaign against the Rohingya as a textbook case of ethnic cleansing.
ကျွန်တော်တို့ကတော့ဒီ Rohingya ဒုက္ခသည်တွေကိစ္စဟာလူမျိုးနွယ်စုအလိုက်ရှင်းလင်းမှုဖြစ်တယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Zayed Raad al-Hussein ပြောတာကိုထောက်ခံပါတယ်။ဩဂုတ်လမှာကတည်းကလူအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေရှိနိုင်တယ်လို့တန်တရားရှိတယ်လို့လည်း Mr. al-Hussein ကပြောထားပါတယ်။ဒီလိုစကလုံးတွေအတိအကျတုံးပြီးတော့ကိုဒီကိစ္စပြောဆိုရပါမယ်။ဒီလိုပြစ်မှုမျိုးကျူးလွန်သူတွေကိုလည်းထိုက်တန်တဲ့အရေးယူမှုတွေရှိအောင်လို့ကျမတို့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တိကျလှုပ်ဆောင်နိုင်ကြရပါမယ်။ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေ၊လူ့အခွင့်အရေးဖောက်ပြစ်မှုတွေတွေတာဝန်ရှိသူအပြစ်ရှိသူတွေကိုအရေးယူနိုင်တဲ့အခြေအနေပေါ်ပေါက်အောင်လို့ဆောင်ရွက်ကြရပါမယ်
။အခုလိုရိုဟင်ဂျာဒုက္ခသည်တွေရခိုင်ဒေသနေရရင်းပြန်နိုင်ရေးမြန်မာအစိုးရကိုဖိအားပေးတိုက်တွန်းဖို့ OIC နိုင်ငံသားရေးဝန်ကြီးများကောင်စီညီလာခံရဲ့တောင်းဆိုမှုတွေဟာလက်တွေ့အကောင်အထည်ပေါ်လာဖို့ခက်ခဲလိမ့်မယ်လို့မြန်မာရေးသုံးသပ်သူဒေါက်တာခင်စောဝင်းကပြောပါတယ်
။အခုလည်းထုံလေးလက်ကောင်းမယ်ကဲ OIC ကဒါတွေသူကဖိအားပေးမယ်လို့ပြောတယ်။ OIC ဆိုတဲ့အခါကျတော့ပို့ပြီးခက်ခဲရှိနေတယ်။အဲဒါဆိုတော့ Islamic နိုင်ငံတွေဖြစ်နေတဲ့အတွက်နော်။ဟို UN ကလုပ်ပေးတာတမျိုးလေ။ဒါကမှ UN နဲ့တမဟိုတင်မာမှုတချို့တဲ့ဝက်ရှိတယ်လေ။ဆိုတော့ဒီဟာကိုလာပြီးတော့ OIC ကပါထပ်ပြီးတော့သူတို့နဲ့တောင်းဆိုတဲ့ခါကျတော့ဒီမှာသူကအနေနဲ့ကတော့ဒီရုပ်ဆောင်ကတော့သူတို့ဟိုခုခံနိုင်မယ်လို့ထင်တယ်။ဒါဆိုတော့အစ္စလာမစ်နိုင်ငံတွေကနေတောင်းဆိုရဲအတွက်ဆိုပြီးတော့အဲ့ဒီအချက်ကပန်းနေတာနော်။ဆိုတော့ဘာလို့လဲဆိုတော့ဒီအချိန်မျိုးမှာဂျာဝင်ကြီးနိုင်ပေးနိုင်မယ်အဖွဲ့အစည်းတောင်းပုဂ္ဂိုလ်ကအရင်အရေးကြီးနေပြီ။နော်ဆိုတဲ့ခါကျတော့ဘာလို့တောင်းဆိုတောင်းဆိုခုသမဂ္ဂတို့အဖွဲ့အစည်းမျိုးကတောင်းဆိုရဲဆိုရင်ပို့ပြီးတော့ဖြစ်နိုင်ရေးရှိတယ်။ OIC နဲ့ဆက်တော့အခက်အခဲရှိနေမယ်ဒါတော့အရှိတရားတိုင်ပြောရတာပဲ
OIC ညီလာခံမတိုင်ခင်ရပိုင်းကပဲ OIC အဖွဲ့ဝင်နိုင်ငံပေါင်း17နိုင်ငံကနိုင်ငံသားဦးဝင်ကြီးတွေအပါအဝင်အဖွဲ့ဝင်စုစုပေါင်း68ဦးပါတဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့ကြပါတယ်။ UNC ညီလာခံမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကလည်းမွတ်စလင်တွေကိုအကြမ်းဖက်သမားတွေနဲ့ရောထွေးပြီးမြင်နေကြတာဟာလွဲမှားတဲ့အမြင်တွေသာဖြစ်ကြောင်းအစ္စလာမ်ဘာသာတရားဟာညဉ့်ဉန်းပြီးသူတို့အနေနဲ့လည်းညဉ့်ဉန်းရေးအပေါ်ယုံကြည်မှုအပြည့်ရှိကြောင်းရှိခ်ဟာစီနာကပြောသွားပါတယ်။UNC ညီလာခံကိုမေလ6ရက်တနင်္ဂနွေနေ့ထိဆက်လက်ကျင်းပသွားမှာဖြစ်ပါတယ်
။ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကသတင်းနောက်မှတ်စုအစီအစဉ်ကိုအရင်အဆုံးတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံတမိုင်းမှာအသက်စီးစိမ်ပျက်စီးဆုံးရှုံးမှုအဆိုးဝါးဆုံးဖြစ်ခဲ့တဲ့နာဂိဆိုင်ကလုန်းမုန်တိုင်းကြီးတံကြောင့် AIRI တိုင်းဒေသကြီးကမြို့နယ်တော်တော်များများမှာလူပေါင်းသိန်းနဲ့ချီတိတ်ဆုံးခဲ့ရပြီးတော့လူအများစုအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရပါတယ်။အခုဒီမုန်တိုင်းကြီးတိုက်ခတ်သွားတာဆယ်စုနှစ်တခုပြည့်သွားပေမဲ့လို့နာဂိတံကိုခံခဲ့ရတဲ့ဒေသခံအများစုကတော့အခုချိန်ထိအခက်အခဲတွေနဲ့ရင်ဆိုင်နေကြရဆဲဖြစ်ပါတယ်။ဒါပေမဲ့ဒါကိုသင်ခန်းစာယူပြီးတော့ဒီလိုသဘာဝဘေးအန္တရာယ်ကြီးတွေထပ်ပြီးတော့ကြုံလာရတဲ့ဆိုရင်ရင်ဆိုင်နိုင်မှုအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြပါတယ်လို့ဒေသခံတွေကပြောပါတယ်သတင်းတော့မဆုအစီအစဉ်မှာကိုထက်အောင်ခန့်ကအပြည့်အစုံတင်ပြပေးထားပါတယ်ရှင
်မြဝစပကြီးလို့တင်စားကြတဲ့မြဝကျွန်းပေါ်ဒေသအေရဝတီတိုင်းကို2008ခုနှစ်မေလ2ရက်နေ့မှာမြမသမိုင်းမှာအဆိုးဝါးဆုံးသဘာဝဘေးအန္တရာယ်ကြီးဖြစ်တဲ့နာဂစ်မုန်တိုင်းကျရောက်ခဲ့တာ2008ခုနှစ်မှာ10နှစ်တင်းတင်းကြီးခဲ့ပါပြီ။နာဂစ်မုန်တိုင်းကြောင့် AIRI တိုင်းမှာလူသိန်းချီတိုက်ဆုံးခဲ့ပြီးလေကများစွာပျက်စီးဆုံးရှုံးခဲ့ပါတယ်။နာဂစ်မုန်တိုင်းဝင်ရောက်တိုက်ခိုက်ခဲ့တာ10နှစ်ပြည့်ခဲ့ပြီမယ်။မုန်တိုင်းတန်ခံစားခဲ့ရတဲ့ပြည်သူတွေကတော့နာဂစ်မုန်တိုင်းကပေးတဲ့ဒုက္ခတွေနဲ့ဒီနေ့ထိရင်ဆိုင်နေရဆဲဖြစ်ပါတယ်။ဟိုင်းကြီးကျွန်းလက်ပွတ်တာဘိုးကလေးမော်လမြိုင်ကျွန်းစတဲ့မြို့နယ်တွေကရွာတွေမှာရွာအများစုရွာလုံးကျပျက်စီးခဲ့ပြီးလူသေပြောက်များခဲ့ပါတယ်။နာဂစ်မုန်တိုင်းတိုက်ခိုက်ခဲ့လို့ရုပ်ပိုင်းရောစိတ်ပိုင်းဆိုင်ရာထိခိုက်နစ်နာရာတွေရှိခဲ့တယ်လို့ဘိုးကလေးမြို့နယ်မင်းကန်ကြီးရွာကကိုမျိုးစွေကအခုလိုပြောပါတယ်
။ဒီနာဂစ်အကြောင်းကကျွန်တော်တို့ဟိုစိတ်ပိုင်းဆိုင်ရာတွေပါအကုန်ပျက်စီးတာ။စိတ်ပိုင်းဆိုင်ရာတွေပျက်စီးရဲဆိုတာနောက်ပိုင်းကျတော့ကျွန်တော်တို့ဟိုလုံးတောင်မှလုံးချင်ကန်ချင်စိတ်လုံးစားချင်စိတ်မရှိတော့ဘူးအချိန်တိုင်းပျက်စီးတာပဲဆိုတော့အဲစိတ်မျိုးတွေဝင်ကုန်ရတဲ့အခါကျတော့ဟိုအာရှင်းပြောရရင်ကကျွန်တော်တို့ရှိမှလေယာဉ်မြေလုံးတယ်အဲ့လေယာဉ်မြေမှာတော့မှအလုံးတမားငှားလို့တော့မရနိုင်တဲ့အဆင့်စားကြမရှိနဲ့နေပြီဆိုတဲ့ပုံစံမျိုးနဲ့အဲ့လိုစိတ်တဲ့ပိုင်းဆိုင်ရာတွေကပျက်စီးသွားတာအခုချိန်ထိပြန်ပြီးတော့ဖတ်ဆင်လို့မရဘူ
းနဂစ်တိုက်ပြီး10နှစ်ကျော်လာပြီမဲ့မိသားစုဘဝကိုအရင်လိုပြန်မတည်ဆောက်နိုင်မဲ့ပုံမှန်စားတော့နိုင်မှုအတွက်အနိုင်နိုင်ကြိုးစားရုန်းကန်နေရတယ်လို့လဲကိုမျိုးစွေကဆက်ပြောပါတယ
်။အာဒီစနစ်တွင်ကဘယ်လိုကြိုးစားရုန်းကန်လဲဆိုတော့လောလောဆယ်ကတော့ကျွန်တော်တို့ရှိမှာကဒီလေယာဉ်ဘယ်အလုပ်ကရှိတဲ့ခါကျတော့ဟိုချမ်းသာဖို့ကြိုးစားရုန်းကန်တဲ့အဆင်မဟုတ်တော့ဘူးကျွန်တော်တို့တွေကအကုန်လုံးဟိုကိုကနဲ့ကိုဟိုထမဲနတ်မန်ကြီးကိုပဲရှိရှိရှိပြောပါဗျာ။ဒီလေယာဉ်ပုံမှာပဲပြန်ပြီးစိုက်ပြီးဒီပင်စားပင်စိုက်လိုက်လေယာဉ်မီအချိန်တန်လေယာဉ်မီလုံးလိုက်နဲ့အဲ့လိုနဲ့ပဲကျူသားပြီးတော့ဟိုရက်တရတာပေါ့
နာဂစ်မုန်တိုင်းတိုက်ခိုက်ခဲ့တဲ့အရာဝတီတိုင်းမှာဒီတိုင်နှုတ်တနအီမိုင်းတရာကျော်တိုက်ခိုက်ခဲ့ပြီးရေမြင့်ကမြေပြင်ကနေပင်20ထိမြင့်တက်ခဲ့ပါတယ်မုန်တိုင်းစတင်ဖြစ်ပေါ်နေစီမှာတောင်ရှိသူတွေကရေဒီယိုကနေတဆင်ကြီးညာခဲ့ပြီးမဲ့လေဒေသခံတွေဘက်ကမုန်တိုင်းနဲ့ပတ်သက်တဲ့အန္တရာယ်အတိတ်နဲ့ကိုရှော့တက်ခဲ့ကြတာပါအရာဝတီတိုင်းဒေသခံတို့ကနာဂစ်မုန်တိုင်းကိုမပြင်းထန်ပဲတာမန်မုန်တိုင်းတစ်ခုလို့သာထင်မြင်ခဲ့ပြီးအခုလိုမုန်တိုင်းတိုက်ခိုက်ခဲ့မယ်လို့မမျှော်လင့်ငယ်ကြောင်း AIRI တိုင်းဖျက်ပုံခရိုင်ဖိုးရောင်ကြီးအုပ်စုကကိုထင်းမင်းကပြောပါရယ
်စပားကလည်းအဲ့နှစ်မှာမတရားထွက်တယ်လေသမားတွေတော်တော်လေးကိုထွက်တယ်ထွက်တဲ့အခါကျတော့ကျွန်တော်တို့လက်ရှိကျွန်တော်တို့ဒီမိသားစုတော်မှာစပားအဲ့နှစ်ကဝင်းစာအပြင်ကို900လောက်ပူတယ်ဒါမင်းအဲ့အချိန်မှာကိုတွေကမပဲဖြစ်နေပြီစပားတွေကစီတဲ့တွင်းနဲ့ဟာလဲတွင်းထားတယ်အပြင်မှာပုံနဲ့ဟာလဲပုံထားတယ်ကွင်းထဲမှာလဲတချို့ကြံ့နေကြံ့နေတဲ့အချိန်ကျတော့ဒါနဲ့အဲ့လူလေးကျင်ညာတဲ့ခါအာဒီမုန်တိုင်းကတော့ကျွန်တော်တို့ဒီသားကျင်ညာတာပါလေမိုးကြလေကြတို့ဒါအနှစ်စင်ကျင်ညာတယ်ဒါနဲ့တောင်ဝင်ရှိလူတွေအနေနဲ့ကနေရွှေပြောင်းမဲ့နေရာတို့နေရာမဲ့နေရာတို့နောက်ပြီးတော့ကြေးရွာအကေကျွန်တော်ကြေးရွာရဲ့ဥက္ကဋ္ဌတွေကနေပြီးတော့ကျင်ညာခြင်းတော့မရှိဘူးဘိုက်ဒီပါရင်နဲ့ဒါနဲ့လေဒီယူရကနေပြောတာလို့ရှိတယ်
ခုနောက်ပိုင်းမှာတော့တာဝန်ရှိသူတွေကမုံတိုင်းတိပေးကြီးညာပြီဆိုရင်ကြိုတင်ပြင်ဆင်မှုလိုရမယ်ဆိုတဲ့တင်ကန်းစာတွေရရှိခဲ့တယ်လို့ဘုတ်ကလေးမြို့ညီနောင်ကြီးရွာကဒေါက်တာနတ်မြစ်ကဆိုပါတယ
်အခုဆိုရင်တော့ဟိုမိုးလေဝသမုံတိုင်းမှာကြီးညာလို့ရှိရင်တော့ဟိုကြိုတင်ပြင်ဆင်ထားတာပေါ့နော်ကြိုးတွေပါလေအိမ်တွေပါမပြေအောင်လို့လဲဟိုကြိုးတွေနဲ့တိုင်ထားတာပေါ့နော်တို့ဟိုနေဆန်းဟိုအဲ့လိုဒုက္ခနာကိကြွားအချိန်မှာနာကိလည်းပြီးရောစားတော့ကြမ်းရှိရောအဲရွာလူကြီးတွေတာဝန်ခံတွေလိုက်ပြီးမျိုးပါလှူဆန်းအဲ့ဒါလည်းစားရတယ်အခုကျတော့ဘယ်လိုသင်ခန်းစာရရလဲဆိုတော့အခုပုံလိုက်ကြီးညာပြီးဆိုရွှေရှင်နဲ့ကိုပိုင်ဟိုစေဝါအစတောက်ရေအစအဲစံဘာညာအကုန်စားပါတော့နော်မျိုးကြီးကိုတူတွင်းနဲ့မြုပ်ပြီးအဲ့လိုခိုးတာပါတော့တကယ်တော့ဖြစ်ပြသွားလို့ရှိရင်ပြန်ပြီးပေါ်စားလို့ရရဲဆိုတော့အဲ့သင်ခန်းစာတော့ရတယ်ပေါ့နော
်မုံတိုင်းတက်ခိုက်ပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့အကူအညီပေးမှုတွေကိုစစ်ဆိုးရကငင်းဆန်ခဲ့လို့လူတွေပြတ်ပုံများခဲ့တယ်လို့ဝေဖန်မှုတွေလည်းရှိခဲ့ပါတယ်နိုင်ငံတွင်းမှာရှိတဲ့ NGO NGO တွေလူမှုရေးဖွဲ့စည်းတွေကကူညီကယ်ဆယ်ရေးတွေပြုလုပ်ဖို့ကြိုးစားခဲ့ကြပေမဲ့တားဆီးပိတ်ပင်ခြင်းခံခဲ့ရပါတယ်။အဲလိုပိတ်ပင်တားဆီးနေကြကကူညီကယ်ဆယ်ခဲ့ပုံကိုဥလထုံးကအခုလိုပြောပါတယ်
။ဆိုရလုံးဝဝင်ဝင်မပေးဘူး။နော်အဲ့ဒီတော့ဒီမှာဟိုဟိုဟာလိုပဲဗါလဲဟိုစစ်ဖြစ်တဲ့ဒေသလိုပဲ။နေရာတူဟိုဟာတွေရှိတယ်။ဂိတ်တွေရှိတယ်။ကြည့်ကြည့်ရှိရောကျွန်တော်တို့ဘက်ကကျွန်တော်တို့အဖွဲ့သားတွေကပြန်ပြောပြချက်အရာကဘာပြောဘာတည်ရလဲဆိုလို့ရှိရင်ကျွန်တော်တို့ဟိုကုန်သွားဝယ်မလို့နော်ကျွန်တော်ပစ္စည်းသွားရောက်မလို့ဆိုပြီးတော့အဲ့လူလေပြီးတော့ဟိုလိန်ပြီးတော့ပြောခဲ့ရတယ်ကျွန်တော်တို့ဒီမှာကယ်ဆယ်ရေးသွားလုပ်ပေးမလဲဆိုတဲ့ဟာမျိုးအဲ့လူပြောလို့မရဘူးကျွန်တော်တို့ကဒီလိုအဖွဲ့စည်းပါကျွန်တော်ဒီဟာကိုသွားလုပ်ပါမယ်ဆိုတော့ပြောလို့မရဘူးအဲ့လူဖြစ်ခဲ့တယ်အဲ့ဒါအာနာပိုင်နေရနေပြီးတော့ဒါစီပိတ်တယ်တဲ့ဟာ
နာဂေမုံနိုင်ပြီးတပတ်ကြာမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအတည်ပြုရေးလူမှုဆန္ဒကောက်ယူပွဲတွေအတင်းအဓမ္မလုပ်ခဲ့ပြီးအတည်ပြုပြဋ္ဌာန်းခဲ့တာကိုကုလသမဂ္ဂနဲ့နိုင်ငံကာလူ့ခွင့်ရေးအဖွဲ့တွေကစစ်အစိုးရကိုအပြင်းထန်ဝေဖန်ခဲ့ကြပြီးမေးခွန်းထုတ်ခဲ့ကြပါတယ်။နာဂေမုံနိုင်ရဲ့နောက်ဆက်တွဲဆိုးကျိုးအနေနဲ့လောက်ကင်ရှားပါလာလို့ဒေသခံတွေဟာလောက်ကင်ပေါ်များတဲ့တခြားမြို့တွေစီတွားရောက်အလုပ်လုပ်ကြကြသလိုနိုင်ငံသားထွက်အလုပ်လုပ်သူတွေလည်းရှိပါတယ်။လူသားအရင်းမြစ်ရှားပါလာတာကြောင့်စပားဆိုင်တောင်သူတွေအနေနဲ့လူသားရှားပါမှုတွေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ
ကိုထအောင်ခန်းစူးစီးတင်ပြခဲ့တဲ့သတင်းတောက်မှတ်စုအစီအစဉ်ဖြစ်ပါတယ်ရှင်မြန်မာတခွင့်အစီအစဉ်ကိုဆက်ပြီးတော့တင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာဘာသာပြန်စာပေရေးသားမှုအားနည်းနေတယ်လို့ရတစာပေအဆင့်တန်းကလည်းကြာဆင်းနေပါတယ်ဘာသာပြန်စာပေကောင်းတွေထွက်နိုင်မှုဆိုရင်ဘာသာစကားနှမျိုးစလုံးကိုကျွမ်းကျင်ပိုင်နိုင်မှုလိုအပ်တာကြောင့်စာပေနှက်ဆက်တက်ကြွတဲ့လူငယ်စာရေးဆရာတစ်တီထွက်ပေါ်ဖို့သာမကလက်ရှိဝါရင့်စာရေးဆရာတွေအနေနဲ့လည်းပို့ပြီးတော့မှရေးရကောင်းမှုပို့ပြီးတော့မှထုတ်ဝေနိုင်မှုလိုအပ်နေတာပါနည်းပညာတိုးတက်မှုကြောင့်ရေပန်းစားလာတဲ့လူမှုကွန်ရက်တွေပါဝင်အွန်လိုင်းကိုအသုံးပြုပြီးတော့ကလောင်သွင်းနေကြတာတွေကတော့စာပေလောကအတွက်အထောက်အကူတစ်မျိုးဖြစ်ပါတယ်အပြည့်အစုံကိုတော့မြင့်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ
်မှာတော့မြန်မာနိုင်ငံမှာရသစာပေထွက်ရှိမှုနှုန်းကကျဆင်းနေပြီးဖတ်ရှုသူတွေလည်းကျဆင်းနေတယ်လို့ပြောဆိုမှုတွေရှိနေပါတယ်။ရသစာပေအကောင်းလာဖို့အတွက်ရသစာပေဖြစ်ကြတဲ့ဝိတ္ထုကြပြားရသစာမတွေကိုပုံမထုတ်လုပ်ဖို့လိုအပ်နေပြီလို့ပြောဆိုမှုတွေရှိနေတာပါ။အခုထွက်ရှိနေတဲ့စာအုပ်စာပေတွေမှာတော့တုဒ္ဒစာပေတွေနိုင်ငံရေးစာပေတွေနဲ့အတက်ကျန်းတွေကအများစုဖြစ်နေတယ်လို့ပြောဆိုနေကြပါတယ်။စာရေးဆရာနိုင်မောင်ကတော့မြန်မာနိုင်ငံရဲ့ရသစာပေကျဆင်းနေတယ်လို့ယူဆပြီးဘယ်ချက်တွေကိုကြည့်ပြီးယူဆတယ်လဲဆိုတာကိုတော့အခုလိုပြောပြပါတယ်။
ဒီရသစာပေခုနကျဆင်းနေတယ်လို့ပြောရတာလေကျွန်တော်တို့ရေဘူးကဘာကိုကြည့်ပြောတယ်ဈေးကွက်အခြေအနေလက်ရှိရည်တည်မှုရည်တည်မှုဆိုတော့ရသစာပေကိုထုတ်ဝေတဲ့စာပေတိုက်တွေရသစာပေကိုဖန်တီးနေတဲ့စာပေနုပညာရှင်တွေသူတို့ရဲ့အခြေအနေပေါ်မှာကြည့်ပြီးမှတွေ့ရှိမှုရပြောရတာပါအထူးသဖြင့်ရသစာပေမဂ္ဂဇင်းလို့ဟာမျိုးသူတို့ရက်ဆိုင်လိုက်ရတဲ့မဂ္ဂဇင်းတွေရှိနေပြီလက်ရှိဆက်လက်ပြီးတော့တောင်းနေတဲ့ထုတ်ဝေနေတဲ့မဂ္ဂဇင်းတွေကလည်းရသစာပေမဂ္ဂဇင်းပေါ့နော်အမှန်တန်ရုံးကန်နေရတဲ့အခြေအနေရှိပါတယ်ဆိုတော့အဲ့ဒီအခြေအနေမျိုးမှာဒီရသစာပေကိုဖန်တီးနေတဲ့အမှုပညာရှင်စာပေအမှုပညာရှင်တွေဖန်တီးဖို့သူတို့ရဲ့နေရာဆင်မြင့်ပလက်ဖောင်းကလည်းအမှန်တန်နှဲပါသွားတဲ့အခါမှာအဲ့မှာရသစာပေထွက်ရှိမှုကြီးကျွန်တော်ဝူဝီစီစီမဖြစ်နိုင်ဘူးဆိုတော့အားပေးတဲ့ပေးသက်ကလည်းပဲအင်တိုင်းအားတိုင်းမတွေ့ရဘူးပေါ့နော
်ရက်ကွက်ထဲမှာငှားချမ်းဖတ်ရှုလို့ရတဲ့အစာအုပ်အငှားဆိုင်တွေပြောက်ကွယ်သွားရတာကလည်းရသစာပေကိုကျဆင်းစေတဲ့အကြောင်းရင်းတစ်ရပ်ဖြစ်တယ်လို့စာအုပ်ဖတ်တဲ့သူတွေနေပါလာတာကလည်းရတစာပေကျဆင်းစေတဲ့အကြောင်းရင်းတွေကတစ်ရပ်ဖြစ်တယ်လို့ယူဆမှုတွေရှိနေပါတယ် ဒီကနေ့ကျွန်တော်တို့ဟိုမိုးလေဝသမှုတိုင်းမှာကျင်ညာလို့ရှင်တော့ဟိုကြိုတင်ပြင်းစင်ဟုတ်ပါတယ်ဥမာပေါ်တော့ယတာကိုဖန်တီးနိုင်ဆိုအာကောင်းတဲ့လူတွေပေါ့ကျွန်တော်မိလိုက်တဲ့ဆိုရင်
ဥမာပေါ်တော့ယတာကိုဖန်တီးနိုင်ဆိုအာကောင်းတဲ့လူတွေပေါ့ကျွန်တော်မိလိုက်တဲ့ဆိုရင်အခုလက်ရှိတတိယရှင်နာလက်ရှိတုန်းကဆယ်မဂျူးဆယ်မနူနူရဲ့အင်းဝါဆယ်မမက်ဆန်နာကိုရှိပါသေးတယ်သူတို့ရဲ့ဖန်တီးနိုင်မှုစွမ်းရလည်းအများကြီးကြပါတော့တွေ့ရပါတော့ဖန်စာအုပ်တွေအသက်တွေမထွက်လာနိုင်ဘူးထွက်လာတဲ့စာအုပ်တွေကလည်းဟိုဆော်ဖ်ပိတ်တဲ့တွေရဲ့စိတ်ကျဉ်းတဲ့မှုကိုအရင်စာအုပ ဒီကိုယ့်အနေနဲ့အများကြီးရေးတင်တယ်ဒီစာရေးရပဲဆက်လိုက်မဲ့လဲလုပ်ပေးတင်တယ်ပေါ့နော်အဲတိုးစာဦးတည်တကယ်ထွက်လာရင်လည်းတကယ်ရောင်းနေရပါပဲအဲ့တော့ရဒတ်စာပေကဖက်ချင်တဲ့လူကသူနဲ့နေနေမြန်မာကြီးမှာရှိပါတယ်အဓိကကကျွန်တော်ကဖန်တီးနိုင်တဲ့လူမျိုးရှိရပါနောက်ပြီးတော့ဒီမျိုးဆက်ပေါ့ခုနပြောသွားတဲ့စမ်းမဂျူးကိုဆရာချစ်ဦးမျိုးတို့နောက်ပိုင်းမျိုးဆက်ပေါ့နော်မျိုးဆက်တက်
Tati Mouse Yagaro, Yada Sabiri, Tolo Munon, Jasin Lare Soime, Akuchema, Indana Bobo, Yosatis Sai Duriga, Gabjari, Wuturi, Tinazare, Dwa, Akoinland Kulu, Chinese Soime, Tritayame, Chetri, Nyabia Sinide, Suare.
The Angelo, you know Yada Sabi, to know online bo, Kulaga. Elagabo, Yada Sabi, online war, Dori, Primula, Rotriaja. ဥမာပြီးတော့ကြပြားစရာတွေကြီးကကိုယ့်ကြပြားတွေကိုယ်ကြည့်တင်လာခဲ့တယ်ဘုဒ္ဓဆရာဝိဓုကြီးရဲ့လူထုတွေတင်လာခဲ့တယ်အဲ့ဒါနောက်တစ်ခုကကျွန်တော်ခွင့်ရပါရတယ်ဆိုတော့ကျွန်တော်တို့အဲအဲဒီဓာတ်တွေမရှိတော့ကျွန်တော်အရင်ကတိုက်တယ်မှာကအဲဒီဓာတ်ကောင်းရင်ကောင်းလို့တင်ပြခွင့်ရတယ်အဲဒီဓာတ်ကခင်မပြီးတော့ဘူးဆိုရင်ကျွန်တော်တို့မှာဘယ်ဟန်ခက်ခဲရှိတယ်နော်အဲဒီဓာတ်ခင်က ပါအဲ့ခွင့်ကိုကျွန်တော်တို့ကလူငယ်တွေကိုအတုံးချစေခြင်းနဲ့နောက်တစ်ခုကအဲ့လိုအတုံးချတဲ့အခါမှာခုဘက်ကလည်းတာဝန်ရှိတယ်ဟိုခုနကတော့မြမစာကိုပြတ်သွားတဲ့အဆင့်အထိနော်ဟိုတော့အမုန်းစကားတွေမပြောမိဘူးနော်တော့တွေးထိုးစကားတွေမလုပ်မိဘူးဒါတွေကလည်းကျွန်တော်တို့အတွက်အဆောင်စည်းရမယ်ဒီကျွန်တော်တို့ရတစာပေသမားတွေရဲ့တာဝန်ပါ
ဒါဖြင့်မြန်မာနိုင်ငံမှာဘာသာပြန်စာပေရေးသားမှုအားနည်းလာတာကြောင့်လူငယ်ဘာသာပြန်စာရေးဆရာတွေအခုထပ်ပုံမှုထပ်ပေါ်ဖို့လိုအပ်နေတယ်လို့လည်းဘာသာပြန်စာရေးဆရာတွေနဲ့ထုတ်ဝေသူတွေကပြောဆိုနေကြပါတယ်။ဒါကြောင့်ကိုမြင့်မုံရင်ကတော့ဘာသာပြန်စာပေတွေနဲ့ရတစာပေကဆက်နွယ်နေတဲ့အတွက်ရတစာပေတိုးတက်ဖို့ဘာသာပြန်စာပေတွေကိုလည်းများထုတ်ဖို့လိုအပ်နေတယ်လို့ဆိုပါတယ်
အဲဘာသာပြန်စာပေကအရင်ကြီးပါတယ်နော်ဆရာမြတ်တန်းနဲ့တော့ဆရာကျော်အောင်တို့ဆရာမောင်ထွန်းသူတို့ဘာသာပြန်ဆရာဘိုင်းမိုးတို့လှန့်လိုက်ဘာသာပြန်ပြီးတော့နော်ဘာသာပြန်ရွှေခက်ဆိုတာမျိုးရှိခဲ့အရန်ခက်ကောင်းခဲ့အဲ့ခက်ကောင်းတဲ့အချိန်မှာနော်တနွယ်နေတစင်ပါပဲဘာသာပြန်နေခက်ကောင်းလို့မြန်မာပြည်ကပင်ကိုရေးစာရေးဆရာအများကြီးထွက်လာတယ်ဒါလုံးဝဟိုဖုံးကွယ်လို့မရဘူးဟိုလိန်ညာလို့မရဘူးဘာဖြစ်လို့လဲဆိုတော့ဒါရဲ့ဆက်ဆက်နေဒီဘာသာပြန်နိုင်ငံတကာရဲ့ဘာသာပြန်စာပေရောအချိန်နဲ့တပြေးတည်းဖက်နေရောပြည်တွင်းရစာရေးပြန်ရတဲ့ကဘာနဲ့အဆက်မပြတ်ဘူးဒါပေမဲ့နောက်ပိုင်းကျရင်တက်ကွေ2000နောက်ပိုင်းမှကျတော့ဘာသာပြန်မျိုးဆက်ကလည်းပြတ်သွားတယ်ဘာသာပြန်စာအုပ်တွေကလည်းမထွက်နိုင်ဘူးဒီနေ့အချိန်ကြီးပေါ့နော်ထွက်တဲ့အာအရင်နဲ့ထွက်နေတဲ့စာအုပ်တွေကလည်းအဘိုးတို့ဖေရလက်ထက်ကစာအုပ်တွေဒီဘုံမင်းပါတို့မူလက်ထက်လောက်ကစာအုပ်တွေလောက်ပဲဟိုပဲပြင်ပြင်ပြီးအချိန်ကြီးရိုက်ထုတ်နေရလွယ်လို့အစ်စ်ဘာမှမထုတ်နိုင်နိုင်ဘူးစာပေလောကအတွက်အစ်စ်တင်ဘာသာရေးမပြန်ပေးနိုင်ဘူးဒီအကျိုးဆက်ကအခုအကိုမျိုးဆက်မှာလာထိရပါဘူ
း။ဒါကြောင့်လူငယ်မျိုးဆက်သစ်တွေထပ်ပေါ်လာအောင်လုပ်ဖို့လိုအပ်နေပြီးမြန်မာစာပေကဏ္ဍတိုးတက်ဖို့အတွက်လည်းလူငယ်တွေအနေနဲ့အခုတက်ပိုပါဝင်ဖို့လိုအပ်နေတယ်လို့ပြောဆိုမှုတွေရှိနေပါတယ်။2018ခုနှစ်ဒီဇင်ဘာလလယ်ပိုင်းကတော့ရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့စာပေညီလာခံမှာတော့ရတစာပေနဲ့ပတ်သက်ပြီးဆွေးနွေးမှုတွေရှိခဲ့တယ်လို့လူငယ်မျိုးဆက်သစ်တွေထပ်ပေါ်လာဖို့အတွက်လည်းဆွေးနွေးမှုတွေရှိခဲ့ပါတယ်။ကျွန်တော်ကောင်းမြတ်ဖြိုးပါ။မြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်ကြပါ
မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတရက်လီလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာတိုင်းလက်မီတာ190မှာပါနားတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19, 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနာတင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်2018ခုနှစ်မေလ5ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10:00အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့တော်တာရှင်တွေစောင့်မျှော်နေကြတဲ့စနေညဒရဲ့လီလိုက်အစီအစဉ်စတင်မှုအချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့စီစဉ်တင်ဆက်ပေးမယ်စနေညဒရဲ့လီလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရက်လီလိုက်စီစမှာတော့လက်လက်ကန်ပိပကတ်တွေဘလို့ရက်နိုင်မလဲဆိုတာကိုဆွေးနွေးကြပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာအခုဆိုရင်လက်လက်ကန်ပိပကတ်တွေကြောပြန်ပေါ်ပေါက်လာရကနေပြီးထောင်ချီတဲ့ဒေသခံတွေအတီးတုခတ်ရောက်နေကြရတယ်လို့ပဲတိုက်ပွဲတွေရှားမှာပိတ်မိနေတဲ့သူတွေလည်းရှိနေကြောင်းပြင်းပြပါလည်းစိုးရိမ်တာတွေထွက်နေပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပြည်နိုင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်လည်းအခုဆိုရင်တော့လီလိုက်ပေါ်မှာရောက်နေပါပြီကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူဂျာနောက်တူကတော့ဒီကျွန်တော်တို့ဒီနိုင်ငံရေးဆီအခက်ခဲဥမမောင်ဆိုလို့ဖြစ်ကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီယာတုံးသက်ချက်ကိုကြားပြရစီအရင်ဆုံးဒေါက်တာတူဂျာဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီပြည်ရဲ့လာအနေဆက်လိုက်တဲ့တိုက်ပွဲအခုချိန်ထိလည်းဆက်ဖြစ်နေပြီးတော့ဟိုဒီစီးရီးတင်းမာမှုတွေဘလို့ကနေဘလို့ဆက်ပြီးတော့အခုလိုအချိန်တက်လာတယ်လို့ဟိုရေဝီယာအနေနဲ့တုံးသက်လို့ရမယ်ဆရာတူဂျာအရင်ဆွေးနွေးပေးပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီတက်တနာဖြည့်ရှင်းပုံဖြည့်ရှင်းနေမှားနေတယ်လို့ကျွန်တော်မြင်ပါတယ်ညမာတရဲ့စီစဉ်စစ်တက်တာနိုင်ရေးတက်တာဖြစ်တယ်။ဒါကိုသစ္စာဆွေးနွေးဖြေရှားမယ်ဆိုတာတိုက်ပွဲတွေကများနေတယ်။တည့်ရရဖြေရှင်းလို့တဲ့သဘောထားတွေတည်နေနေရတယ်။ဒီနိုင်ရေးတက်တာရဲ့အဖြစ်အပျက်ပြည်ပြည်မှာမရှိပါဘူး။နိုင်ရေးစနစ်ပွဲဘွဲမှာပဲရှိတာကအားလုံးနဲ့အတိဖြစ်ပါလေ။ဒါကြောင့်မလို့ဒီတိုက်ပွဲတွေဖြစ်ပေါ်လာရခြင်းအကြောင်းကြီးကတော့ဒါတက်တာဖြေရှင်းတဲ့နည်းလမ်းကဒါမားနေတဲ့အတွက်တော့ဒါကိုပြင်ရမှာပါ။ကျွန်တော်2015ခုနှစ်ဖြစ်ကြတော့ဆင်းရဲနေမှာနေပြီးတော့မှာအတန်တအဝတ်တင်းစင်ကဝတ်ဆောင်ပြမှာစာချုပ်တော်တစ်ခုလည်းမရေးထုတ်ခဲ့ပါလေ။အဲ့ဒီအရာကတော့ဗာလဲဆိုလို့ရှိရင်ဒီတင်းစစ်တက်လာကိုလည်းစီးရဲနေမှာဖြစ်ချင်းပါ။နိုင်ငံရေးနဲ့ပြန်သစ္စာစနစ်ပြည့်ဖြစ်ရှားသားမယ်ဆိုတဲ့အားဖြစ်တယ်။ဒါကိုတမရတို့တမရစာချုပ်တို့တချို့ဒါပဲလူတော်ဥပဒေဥပဒေဒီနောက်ပြီးနိုင်ငံရေးပါတီကောင်းဆောင်တယ်လည်းမရေးထုတ်ခဲ့ကြတယ်။ဒါနဲ့ဒီနေ့ဒီချိန်ကမှအနာပိုင်းနေတဲ့သမ္မတတော်ကမင်းမင်းပြည့်ပြည့်ဖြစ်နေကြတာတာဝန်ကောင်းတဲ့မဖို့ခဲ့ကြဘူးအဲဒါကိုကျွန်တော်ကတရားကတရားကိုအမှန်ကကောင်းတဲ့ဖော်နိုင်တယ်ဆိုလို့ရှိရင်တော့ခိုင်ပွဲတွေရှင်းစရာမလိုဘူးလို့ကျွန်တော်အဲ့လိုယူဆတယ်အဲတက်ပွဲဆိုတာကဒါဖြစ်လာရတဲ့အကြောင်းရင်းတော့အမျိုးမျိုးရှိတာပေါ့လေအဲတော့ဒီကောပြောတဲ့တက်ပွဲဆွေးနေရမှာထိုးစစ်တန်တဲ့ထိုးစစ်နဲ့ချုံခိုတက်ပွဲဆိုတာရှိတာပေါ့ဒီဒီတို့ဒီတက်ပွဲဒီအားလုံးကတော့ရက်ဆိုင်ရမှာပဲဒီတက်ပွဲတည်းကနေတက်ပွဲကြီးတွေဖြစ်လာတာဒါကြောင့်မလို့အဲ့ဒါကိုကျွန်တော်ကဒီတိရဲနဲ့ကျေရှင်းနဲ့နင်းတာကိုရက်ဆိုင်ကြတော့မှဒီနိုင်ငံရေးသစ္စာစနစ်ပွဲကိုကျွန်တော်ဒီဒီဇိုင်းနံပါတ်လို့ဆောင်တော့လို့ရတယ်ဒါကကျွန်တော်ပြောချင်တာဗာလက်ဆိုလို့ရှိရင်ဒီနေ့ချိန်ခါမှာကျွန်တော်ကဒီစိတ်ရည်ပြင်ကနေနိုင်ငံစပွဲဝိုင်းသူဆိုတဲ့ဆောင်ပုဒ်ကိုကင်ပြီးတော့မှကျွန်တော်ဒီတိုင်းတားလဲလဲကံဖွဲ့စည်းအားလုံးကြီးတယ်ငယ်တယ်မခွဲခြားပဲနဲ့အားလုံးကိုစနစ်ပွဲစပွဲဝိုင်းကိုဖိတ်ကြားပြတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒါလို့လောက်တောက်လဲဆိုလို့ရှိရင်တော့တက်ပွဲဆက်ရှိစရာမလိုဘူးလို့ကျွန်တော်ယူဆတယ်ခင
်ဗျဟုတ်ကဲ့ခင်ဗျဒေါက်တာတူရစနစ်ပွဲကျေးဇူးပါဆိုတော့ကျွန်တော်ဆရာဦးမောင်ဆိုးကိုလည်းစနစ်ပွဲစီခြင်းပါတယ်ကျွန်တော်ကတော့အခုဟိုလက်တလုံးအခုဒီဟိုဒီမြောက်ပိုင်းမှာဖြစ်နေတဲ့စစ်ချိန်မြင့်လာတဲ့ကိစ္စကြီးကဘလို့ကနေအခြေခံပြီးတော့အခုလို့အချိန်တက်လာတယ်လို့ဆရာဟိုတုံ့တက်လို့ရတယ်ခင်ဗျ
သမားပဲရတော့ဆရာကျွန်တော်ဒီဇင်ဘာနဲ့ဇန်နဝါရီမှာအတ္တမောင်ကနေရောတနိုင်းအရင်မှာထိုးစစ်ဝင်ပါတယ်။အဲထိုးစစ်ဝင်ပြီးတော့ကာလာတစ်ခုရတဲ့မှာအတ္တမောင်ရက်သွားတဲ့အချိန်မှာကေအင်းရနေပြီးတော့ကျွန်တော်ကာမိုင်းနဲ့ဖတ်ကန်လမ်းပေါ်မှာကြီးသရာမီနောင်မှာအင်အား30လောက်ပါတယ်ဆူအဆူကြောင့်ကျွန်တော်ပြန်တိုက်လိုက်ပါ။အ
ကျန်တဲ့ရေတိုက်ခိုက်မှုဖြစ်သွားပြီးတဲ့အချိန်မှာတမ်လွန်နေဒါနဲ့ပတ်သက်ပြီးတော့ပြန်လဲတုတ်ပြန်လဲစပွဲတွေအခုအချိန်မှာပြန်ဖြစ်တယ်လို့ထင်တယ်ပြန်ဖြစ်လာပါတယ်အဲပြန်ဖြစ်လာတဲ့အချိန်မှာအခုထူးခြားတာတစ်ခုကတော့အဲစစ်ဘေးဒုက္ခတွေပြည်နေတဲ့ပြဿနာပါအဲ့ဒါကလည်းကျန်ရေတိုက်ခိုက်မှုပြောင်းလဲသွားတယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့အခုနောက်ပိုင်းမှာကျန်ရေတမ်းမ
ကျွာသားတွေကဒီအချိန်မှာကျန်နေတဲ့ခါကျတော့ဒီကျွာသားတွေကိုဒီအေရီယာမှာဆက်ရှိနေစေခြင်းနဲ့သဘောကိုတတ်မှာပဲခေါ်ပြတယ်။ဒါကျွာသားတွေကလည်းဆက်လက်ပြီးတိုက်ပွဲတွေကျင်းထမှာဆိုတဲ့အတွက်ကြောင့်မို့လို့ဒီအေရီယာဆက်ကျင်နေဘူးလက်ရှိဖြစ်နေတဲ့ပြဿနာတော့အဲ့ဒါလိုပဲထင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ပါရှင်ဒီဈေးဖြိုးအောင်ဆိုတဲ့အကောင်ကတော့ဗမာစစ်အာဏာရှင်အုပ်ချုပ်မှုအောင်မှာနှစ်ပေါင်း80နီးပါးအထိနေလာခဲ့ရပြီးတော့အဖက်ဖက်ကနေပြီးတော့ချွတ်ချုံကြပြီးတော့စစ်ဘေးရှောင်ဒုက္ခထက်ရောက်ရနေတဲ့တိုင်းရင်းသားတွေအတွက်လူနေမှုဘဝဖွံ့ဖြိုးတိုးတက်ဖို့နောက်ပြည်တွင်းစစ်ရစဲပြီးတော့တည်ငြိမ်အေးချမ်းရေးအတွက်တခုတည်းသောအဖြေကတော့ပြည်နယ်အလုံးခွဲထွက်ရေးနဲ့လွ ဒီငါတကောကောနေတဲ့သူတွေကိုဒီအချိန်မှာမှအမြင့်ပြအောင်မလုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံတော်ဝမ်းမှာအာရှပတ်ဝန်းကျင်ကနိုင်ငံအနေနဲ့ဒဏ်ထုတ်ဖြစ်လာရေးကတော့ဘလို့မှမျှော်မှန်းလို့ရတော့မှာမဟုတ်လို့ဘလို့နီးနယ်ပဲဖြစ်ဖြစ်အမြင့်ပြချေမုံကြီးဆိုလိုတာကတော့လက်နက်ကင်တောင်းကျန်တဲ့သူကိုပြက်ပြက်သားသားလုပ်ကိုလုပ်ရမယ်အခြေအနေရောက်ပြီဆိုတာသိကြပါတော့တယ်လက်နက်ကင်တောင်းက
ဒီမှတ်ချက်တွေထဲမှာဒီဆယ်စုနှစ်နဲ့ချီပြီးဖြစ်နေတဲ့မြန်မာနိုင်ငံကပြည်ဝင်စစ်နဲ့ပတ်သက်လို့စိတ်ပြက်လျက်ဖြစ်နေတယ်ဆိုတော့အထင်ရှားတွေ့ရပါတယ်ဒီထဲမှာတချို့ကလည်းအာဏာလက်မလွတ်ချင်လို့တိုက်နေတယ်ဆိုရယ်တိုက်နေကြတာဆိုရယ်အမြင်တွေလည်းပါပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဒေါက်တာတူးချာကိုမေးချင်ပါတယ်ဆော့ဆော့ဒေါက်တာတူးချာကတော့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ဟိုဟိုပေါ်လီဟိုအာဏာမဏိဘက်ကပို့ပြီးဆောင်ရွက်ဖို့ဟိုလိုအပ်နေတဲ့အချက်တွေထောက်ပြရှိရမှန်ပါတယ်ဒါပေမဲ့အခုလို့စီရေးပရိပတ်တွေမှာအကျိုးစီးပွားကိစ္စတွေကရောအကြောင်းရင်းတစ်ခုဖြစ်နေသလားဒေါက်တာတူးချာ
အတိအကျတော့ကျွန်တော်မြင်တာကတော့ဒီနိုင်ငံရေးဆွေးနွေးပါပဲတိုင်းသားအဖွဲ့အစည်းတွေအားတပ်တော်ခွင့်ရကိုပိုင်တပ်သားခွင့်နဲ့ကိုပိုင်ဝန်ချုပ်ရဒီဖက်ဒရယ်စစ်ကိုတင်ထုတ်ပေးမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံရေးပြဿနာပြည်လည်သွားမယ်အခါကျလို့ရှိရင်တိုက်ပွဲနဲ့ဆွေးနွေးရမယ်လက်ထက်ကရင်ဒီပြည်တော်လာစရာလည်းအကြောင်းမရှိတော့ဘူးလေအဲ့ဒါလည်းကျွန်တော်လက်စကွန်ကိုတင်လို့ရလားခံမာဒီဘက်ကအစားတည်းပြုခဲ့တဲ့ဒီဖက်ဒရယ်တောင်စုတိဆောက်ရေးစာကိုအကောင့်တဲ့မဖော်နိုင်တဲ့အတွက်ကြောင့်နိုင်ငံရေးပြဿနာပေါ်လာတဲ့အတွက်ကြောင့်ခုတိုက်ပွဲတွေဖြစ်လာတာဟုတ်တိုက်ပွဲဖြစ်လာပြီဆိုတဲ့အခါကျတော့ကျွန်တော်ကတချို့ကယူဆတာပါခွဲထည့်ခြင်းလို့ပါတို့ဒါတော့ဒါစစ်တိုက်ခြင်းလို့ပါဒါတရားတော့ကျွန်တော်တို့မယုံကြည်ဘူးတို့တော့ကျွန်တော်လည်းအမယူဆဘူးဒါကနိုင်ငံရေးတက်တာနဲ့နိုင်ငံရေးအခွင့်အရေးလို့ကျွန်တော်လောက်ကြတာပဲဆိုတော့ဒါရှင်းပါလေ
ဟုတ်ကဲ့
ဒီကကဒီဟာကိုကျွန်တော်ကလုပ်မယ်ဆိုတော့ဒါပေါ့နိုင်ငံရေးအခွင့်အရေးကိုပြန်မှကျွန်တော်ရှာနိုင်မလဲဆိုလို့ရှိရင်နိုင်ငံစနစ်ပေါ်ဘဝနဲ့ကျွန်တော်ရှာလို့ရတယ်အဲ့ဒါမှကျွန်တော်ဒီဝိုင်းဝန်းစနစ်ကတော့နိုင်ငံရေးအခွင့်အရေးတိုင်းသားတွေလိုလားတဲ့ကိုပဲတာတိုင်းကဒါမျိုးခရီးသားပေးလိုက်မယ်ဆိုလို့ရှိရင်ဒီတက်တာအေးတော့ပါတယ်ဒီစီးပွားရေးဆိုတာအဲပါပါအတိအကျမကြပါဘူ
းဟုတ်ကဲ့တော်တော်တူရခြေသူပါဟုတ်ကဲ့ဆရာဦးမောင်စုသဘောတော်ခင်ဗျအခုကျွန်တော်တို့ဒီမကြာခဏဆိုသလိုဒီ brief card ဖြစ်နေတဲ့ကိစ္စတွေမှာဒီအကျိုးစီးပွားကိစ္စတွေပါတယ်ဆိုပြီးတော့ပြောတာဆိုတာရှိပါတယ်ဆိုတော့ဒီအခုလက်ရှိ brief card တွေမှာဒီအကျိုးစီးပွားကိစ္စဘယ်လောက်ထိပါနေတယ်လဲဆရာ
အဲ့ဒါတော့အပြန်အလှန်ဆွဆွဲမှုလို့ပြောရမယ်ခင်ဗျအဲ့တော့အဲဒီတမတော်ဘက်ကဒီစစ်တိုင်းကအကျိုးစီးပွားအတွက်လို့တစ်ခါဆွဆွဲဆိုအဲကင်ရင်ဘက်ကစစ်တိုင်းကလည်းကင်ရင်ကောင်းဆောင်နေတဲ့အကျိုးစီးပွားလို့ပြန်ဆွဆွဲရတယ်ရှိပါတယ်အဲ့တော့တစ်ဖက်ကလည်းငါတို့ဒီတောင်းတော်ဘက်ကလည်းငါတိုင်းပြည်ပြည်တော်စုမပြိုကွဲအောင်တိုက်နေတာလို့ပြောဆိုကြင်ရင်ကလည်းကျွန်တော်တို့အမျိုးသားတွေအတွက်တိုက်နေတာလို့ပြန်လည်ပြောဆိုတာရှိပါတယ်။အဲ့တော့ဒီနေရာမှာကျွန်တော်တို့တစ်ဖက်နဲ့တူတဲ့စွပ်စွဲတာတွေဥတည်နေစေပြီးကျွန်တော်တို့ပြဿနာမဖြစ်ချင်နိုင်ပါဘူး။အဲ့တော့ကျွန်တော်တို့အနည်း80ကြာပြည်တွင်းစစ်မှာတယောက်နဲ့တယောက် you know, the Woody Mia doing. Tell him when I move to attain that the Jagavavi. The family with you on Matanga and Goose attaining that the Jagavavi. I don't think I'm a Josie Walker than after a palace house of a wife. You know, Tangy Kishing was his genuine. Seven hours of a wife on my own machine. The Adjana Susuru and Abbey, Adjana, the next day, and Taka Movia. ဒါပေမဲ့အခုကျွန်တော်တို့ဒီအချိန်မှာအရေးကြီးတာကတော့စစ်ပွဲတွေမှာပြင်းနေတယ်စစ်ဘေးဒုက္ခတွေကိုစစ်ပွဲနဲ့လွတ်တက်နေအောင်ကျွန်တော်တို့ကအရင်ကဲထုတ်ပါလောဆယ်တိုက်ကြရှိတိုက်တဲ့လူတွေတားလို့မရသေးရင်တောင်မှဒီစစ်ပွဲတွေမှာပြင်းနေတယ်စစ်ဘေးဒုက္ခတွေကဲထုတ်ဖို့ကတော့ကျွန်တော်လိုအပ်ပါတယ်အဲ့တော့ကျွန်တော်တို့ NLD
ဒီရည်လာကူညီရကျွန်တော်လည်းတွေ့နေရတယ်အဲ့တော့ဒီလိုအချိန်ညှို့မှာကျွန်တော်တို့ကစစ်ပွဲကိုမရက်တန်နိုင်သေးရင်တော့စစ်ပွဲကြားထဲမှာပြင်းနေတဲ့ဒုက္ခတွေကဲထုတ်ဖို့ကတော့ကျွန်တော်တို့လက်တလုံးဆောင်ရွက်တင်တယ်လို့ထင်ပါတယ်ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့တော်တာရှင်တချို့လည်းလေးလိုက်မှာရှိနေပါတယ်အရင
ွေမှာ28လောက်ကတို့ရိုမန်ကလပ်ပူရဟမကြီးလာတဲ့အချိန်မှာရှေ့ကောင်းဆောင်မယောင်လိုက်ကပူရန်ကြီးနဲ့တွေ့တဲ့ခါကျတော့ဒီမှာနိုင်ငံရင်းရဲ့အတွက်ဒီအကောင်းဆုံးကျူးစားနေတယ်လို့ပြောတာကိုတို့ကလပ်တရင်းစမှာတွေ့ရပါတယ်။ဒီခါကာလီနဲ့ချားစ်နဲ့ကချင်ဆရာတော်များလည်းရှေ့ကောင်းဆောင်မယောင်လိုက်နဲ့ဒီကလည်းအဲဒီတိုင်းမှာဒီပြောပါတယ်ဒီမှာနိုင်ငံတင်းငင်းဖွံ့ဖြိုးရေးအတွက်အကောင်းဆုံးကျူးစွာနေတယ်ပြောပြီးတော့တစ်ဖက်မှာတော့ကျွန်တော်ထင်တာတော့အဲပြောမှဆိုတော့လူလူပြောပြီးခွေလုံးတယ်လို့ကျွန်တော်အမှုပဲထင်တယ
်ဟုတ်ကဲ့ကိုနိုင်နိုင်နောက်တူကကျွန်တော်တို့ဒီဆွေးနွေးပွဲမှာဆက်သွယ်ထားတဲ့နောက်တူကတော့ကိုခမောင်လင်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပါပဲကိုခမောင်လင်းရဲ့သဘောထားလဲဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဒီနေ့ဘာကြောင့်မကြားလဲဆိုတာကိုကျွန်တော်ဒီအဖြေရှာမှာဖြစ်ပါတယ်ဒီနေ့ဒီအာမေဂျီအာဂျီလိုပဲပြောင်းကြအောင်ဖြစ်ပါလေ။ဒီနေ့ရရှိလို့ဆိုရင်အန်အီအစိုးရကြီးဒီလိုပါဝါလေအသုံးချတဲ့အသုံးပြုတဲ့လူပါရဲ့။အန်အီအစိုးရအန်အားပါဝါလေအသုံးချတဲ့လူတွေပါရဲ့။ဒီနေ့ပါဝါနဲ့တုံးလုံးကြီးကိုခကြင်ကြီးတဲ့လူကဒီနေ့ရရှိလို့ဆိုဒီအတည်းတို့ကျွန်တော်ကြည့်ပါခင်ဗျာ
။ဟုတ်ကဲ့ကိုကမောင်လေးဆွေးနွေးရကျေးဇူးပါ။ဆိုနောက်တူကကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုကကိုတယ်တီးလည်မှုကဒီကရင်တန်းသားသူလည်းဖြစ်ပါတယ်ဆိုတော့ကိုတီးလည်မှုအနေနဲ့ဆွေးနွေးနေတာမင်းမြင့်နေတာရှိရင်ပြုဆွေးနွေးနိုင်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီတိုက်ခိုက်မှုကတော့အစိုးရအဖွဲ့အစည်းစစ်တပ်အဖွဲ့အစည်းကဒီမတရားတော့တွားတော့တိုက်ခိုက်နေတာပဲကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့နော်ကျွန်တော်ပြည်သူမျိုးတွေနော်နှစ်ပေါင်း80လောက်နော်ဒုက္ခခံနော်အတပြတ်ခံခဲ့ရတာကျွန်တော်တို့ကအသိပါပဲခင်ဗျာဘာဖြစ်လို့လဲဆိုတော့ဆောဘဦးကြီးနဲ့တကြိမ်နော်နော်ဘူလက်ထိုင်တဲ့တကြိမ်နော်ဦးစောပုံများတဲ့တကြိမ်အလောကအကြံစီနဲ့အသက်ပြတ်ခံခဲ့ရပါလေခင်ဗျာဒါကြောင့်နိုင်ငံတကာအနေနဲ့နော်ဝင်ရောက်ရှင်းလင်းပေးမှပဲဝင်ရောက်ဖြန့်စီပေးမှပဲကျွန်တော်တို့အနေနဲ့နော်ကောင်းဝင်နေရမယ်ကောင်းဝင်စားမယ်ကျွန်တော်မြန်မာပြည်ပြည်ထောင်မှာဖြစ်ပါလေခင်ဗျာ
ဟုတ်ကဲ့ကိုတီးလည်မှုဆွေးနွေးတာကျေးဇူးပါကျွန်တော်တို့နောက်တူကတော့ဒီဆွေးနွေးပွဲကိုကျွန်တော်တို့အီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတာပါဟိုရန်ကုန်မြို့ကဟိုတကုံမြို့တစ်ကဦးလာထွန်းရဲ့စာပါကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
လက်နက်ကင်ပတိပကတွေဘယ်လိုအဆုံးသတ်မလဲဆိုတဲ့ပြဿနာကိုအဖြေရှာဖို့1962ဖေဖော်ဝါရီလကုန်ကစပြီးရန်ကုန်ပြည်လမ်းအတန်လွင့်ယုံမှာစတင်ဆွေးနွေးခဲ့တာပါတိုင်းသားပေါင်းသောညီညာရေးညီလာခံတနည်းအားဖြင့်ဖက်ဒရယ်ညီလာခံအဖြစ်အားလုံးပါဝင်ခဲ့တဲ့နိုင်ငံရေးဆွေးနွေးပွဲပါညီလာခံကတော့မပြီးဆုံးသေးပဲဖြတ်သိမ်းခံခဲ့ရပါတယ်ညီလာခံဆက်ကျင်းပဖို့စီစဉ်ထားတဲ့မလ၈ရက်မတိုင်ခင်မလ၂ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကစလို့ဒီကနေ့ခေတ်မှာလဲပုံစံတစ်မျိုးနဲ့အာဏာယူထားတဲ့စစ်အုပ်စုရဲ့အခြေခံဥပဒေအောက်မှာရေစုံမျောနေတာကတော့ပြည်တွင်းငြိမ်းချမ်းရေးပါပဲပင်လုံစာချုပ်နဲ့ပြည်ထောင်စုနဲ့ဆိုတာကိုဂဂနနသဘောပေါက်ခံယူနိုင်ခြင်းမရှိရင်တော့စစ်မှန်တဲ့အဖြေကိုမရနိုင်ပါဘူးစီးပွားရေးကြောင့်ကိုဂျိုးစီးပွားတွေကြောင့်တရုတ်ကလိုချင်နေတဲ့တစ်တွေမြစ်တွေလန်းဒီကြောက်ဆိုပြီးအမျိုးမျိုးပြောနေကြမှာပါစစ်ပွဲရရေးကအရင်လား NCA လက်မှတ်ထိုးရေးကအရင်လား NCA ထိုးပြီးစစ်တိုက်လို့ရသလားစစ်မတိုက်ဘဲနေလို့ရသလားပင်လုံစာချုပ်လက်မှတ်ထိုးပြီးလွတ်လပ်ရေးမယူခင်ကတိုင်းရင်းသားတွေအခြေအနေကဘယ်လိုရှိသလဲပင်လုံစာချုပ်လက်မှတ်ထိုးလွတ်လပ်ရေးယူပြီးနောက်ပင်လုံစာချုပ်ဘယ်ရောက်သွားပါသလဲပင်လုံစာချုပ်ကိုမေ့ပစ်လိုက်ပြီးဒ တန်သာစီလုံးညီညွတ်ရေးအော်နေပြီးပြည်တော်စုနှင့်ပြဝဲတွေညသာစားဝဲတွေစိုကရေးတီပွဲတွေလို့ရင်စစ်ပွဲတွေရရပြောနေလို့ကတော့အတန်ကောင်းဟစ်ဆိုတဲ့စကားသာတွင်ကျယ်လာမယ်လို့ထင်ပါတယ်
ဟုတ်ကဲ့ဒါတော့ဒီတကုံမျိုးစစ်ကဥလာထွန်းရဲ့ပေးစာပါသူစာမှာတော့ဒီပြည်ပြင်းညင်းညင်းနဲ့ပတ်သက်လို့ဒီဆက်စုနှစ်တွေနဲ့ချီပြီးမပြေလည်နိုင်နေတာကိုဟိုစိတ်ပြက်လက်ပြက်ဖြစ်နေတဲ့သဘောထားကိုလည်းဟိုတွေ့နေရပါတယ်ဆိုတော့ဒါဟိုတခုရှိတာပေါ့လေအခုဒီအရက်သားအစိုးရလက်ထက်မှာလည်းပဲဒီပြည်ပြင်းညင်းညင်းကြီးကဦးစားပေးကိစ္စဆိုပြီးတော့ပြောထားတာရှိပါတယ်ညင်းညင်းအတွက်စွန့်ပွဲတွေလည်းလုပ်နေရရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါက်တာတူရကျွန်တော်တခုမေးချင်တာတော့အခုလိုချိန်နေမှာပေါ့ဒီလက်ရှိလိုညပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေရောဒီပြည်ပြင်းညင်းညင်းကြီးတစ်ခုလုံးပေါ်မှာဟိုတစုံတရာတက်ရောက်မှုတွေများရှိလာနိုင်လားခင်ဗျာ
ဟုတ်ကဲ့တက်ရောက်မှုရှိနိုင်ပါလေဒါနောက်ဆက်ဒီမှာတော့တော့ချက်သေးနေပါတယ်ဒီလိုညာဒီဆော့ပြနေမှာအခုဆိုလို့ရှိရင်တော့ဒီဒုက္ခတွေတော်တော်လေးဒုက္ခရောက်နေတယ်အခုလက်ရှိအခြေအနေနဲ့ရဆိုလို့ရှိရင်ဒါမချင်းသားတစ်ဝိုက်တော့ဒါမှ3000လောက်တော့ရှိနေတယ်ခမကြီး3000ကျော်လောက်ရှိတယ်ဆိုတော့မချင်းသားနဲ့နည်းနည်းဝေးနေတယ်ဒီမှာလည်းရှိသေးတယ်ဆိုတော့အဲ့ဒီဒီဒုက္ခတွေတည်တနာကိုဖြေရှင်းရမယ်ပြီးလို့ရှိရင်ဒါကျွန်တော်တို့ဒီအဲဒီအစရတမ်းတော်နေနေရတော့ဒီဒီပြိခတ်ရစည်းရည်ကိုအထအနည်းအနည်းအနည်းဆိုအစ်ရာရပြိခတ်ရစည်းရည်ကိုယဉ်ကျေးရအောင်ဒါရပြိခတ်ရစည်းချင်ရပြီးဒီဘယ်ယူနီလက်ထရစစ်ဖာဝါယူလုပ်ရမှာတော့ဘယ်လက်ထရစစ်ဆိုတဲ့ပြိခတ်ရစည်းရည်အဲကျေးရတယ်အောင်လက်မရေးထုတ်တယ်အောင်စူးစမ်းဆောင်ရွက်ပြီးတော့မှအဲဒီဘက်ပေါ်မှာသစ်ဆုံးစနေတယ်အောင်ဒါအဖြေရှာသွားရမှာဖြစ်တယ်အဲဒီလိုလုပ်ပြီးဆိုလို့ရှိရင်တော့ဒါကျွန်တော်ပြည်သူ့ညီညာရေးတည်ဆောက်တဲ့အဲဖြေလာဖြောင့်ဖြိုးမှာပဲဒါလိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ပြည်သူ့ညီလာခံပြင်ပရမှာလည်းဒါအများကြီးတော့ချက်ဟန်တာတွေဖြစ်ပေါ်လာနိုင်တယ်ဒါကြောင့်လက်ရှိအခြေအနေဟာဒါကျွန်တော်တို့ပြည်သူ့ညီညာတည်ဆောက်နေရမှာအများကြီးအနောက်ချက်ဖြစ်ဟန်တာဖြစ်နေတာတော့အမှန်ပါပဲဒါကြောင့်အခုလက်ရှိအချိန်ခါမှာဒီဒီစစ်ပြေးစစ်ချောင်းဒုက္ခတွေဒီကအများဒီသူတို့နေရာထားနေလုံခြုံတဲ့နေရာတွေပို့ပေးနိုင်ဖို့အာဒီအာနာပန်ဒီနဲ့တပ်တော်နေနဲ့အများကြီးကြိုးစားပေးဖို့လိုအပ်ပါတယ်ဆောင်းလည်းကျွန်တော်ပြောချင်ပါတယ်ခင်ဗျ
ာ Okay ဆရာတူရဒီနေရာမှာတခုရှိတာပေါ့လေဒီလိုဒီဆရာဟိုတိုက်တွန်းတာကတော့ဒီအစိုးရအနေနဲ့ဒီတစ်ဖက်သက်အပြစ်ကရစေးအရင်ချင်ညာချင်ညာပြီးတော့လက်နက်ကင်ဖွဲ့စည်းအကုန်လုံးစပွဲဝိုင်းပါလာအောင်ဆွေးနွေးဖို့ဆိုပြီးတော့လမ်းဖွင့်ဖို့ဆိုရဲဟိုအကြံပြုချက်ပေါ့လေဆိုတော့ဒီနေရာမှာတကယ်လို့ဆိုအစိုးရဒီတစ်ဖက်သက်အပြစ်ရချင်ညာရဲ့ဆိုရင်ရောဒီတိုင်းသားတွေဘက်ကဝမ်းမြောက်ဝမ်းသာနဲ့ပါလာနိုင်တဲ့အခြေအနေတကယ်ပဲရှိနေလို့လားဆရာ
ဟုတ်ကဲ့ဒီနေရာမှာကျွန်တော်ထပ်ပြချင်တာဒီတတ်မတော်တော့အင်းသားပူကြည့်တဲ့ဟာဖြစ်တဲ့အတွက်ကြောင့်တတ်မတော်ပူပြီးသဘောထားချင်းဆိုတာလေဒါပြစ်ခတ်ရဲ့ဆေးရဲကိုအရင်တို့ဆောင်လုပ်ပေးရပါမယ်ပြီးလို့ရှိရင်တော့ဒီတိုင်းသားလက်နေရဖွဲ့စည်းတယ်လေဒါပြစ်ခတ်ရဲ့ဆေးရဲတို့ဒီလက်ခံလာကြမှာပါဒါတော့ဒါတို့မို့လဲဒါတစ်ချိန်သေးမှာပြည်စုံစနေပြမှာပိုင်လက်ထရဘနှစ်ဖက်အပြစ်ခတ်ရစေးရဲကိုသဘောတူညီပြီးတော့ကျင်းညာနိုင်တော့သူကောင်းတာပေါ့အဲ့လိုတန်းဒီနေ့မို့ဒီနေ့နဲ့ဒါဒီဒေတာတည်ရဲအတွက်ညီချင်းရဲ့အတွက်အပြစ်ခတ်ရစေးရဲကိုမြေလားရှာပြီးလုဆောင်တော်တင်တာကိုကျွန်တော်ပြောချင်တာပါ
ဟုတ်ကဲ့ဆရာတူရကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုဆော့ဆော့ဟိုဒေါက်တာတူရမေးတဲ့မေးခွန်းပဲကျွန်တော်မေးချင်တာတော့အခုလက်ရှိဖြစ်နေတဲ့ဒီမြောက်ပိုင်းတိုက်ပွဲတွေဟာဒီမြန်မာစိုးရအကောင့်ထဲပေါ်နေတဲ့ပြည်တွင်းညီချင်းရဲ့အပေါ်မှာရောဟိုဘယ်လောက်ထိတည်ရောက်မှုရှိလာနိုင်လဲဆရာ
အဲဒီလူတိုက်ပွဲကြီးဖြစ်တာနဲ့ဒူးလူဒုက္ခရောက်တဲ့နှစ်ဖက်တပ်ဖွဲ့ဝင်တွေကြာဆုံးနေဆိုတာနဲ့ဒီတောင်းတဲ့တောင်းအပြန်လမ်းမယုံကြည်မှုနဲ့တန်တွေကတော့ပိုတိုးလာတာပဲဗျပိုတိုးလာရင်ငင်းငယ်လူငန်းစင်းနဲ့သူနည်းဆောင်ရဲမှုမှာပိုပြီးထိခိုက်လာမှာပဲအဲ့တော့ကျွန်တော်တို့ကတိုက်ပွဲကြီးရှော့ချဖို့လိုအပ်တယ်အဲ့တော့အများစုတောင်းဆိုနေကြတော့အပြစ်ခတ်ရစေးပညာကြီးသူနည်းပါလို့တောင်းဆိုတယ်အဲ့လိုမဖြစ်နိုင်အောင်မှကျွန်တော်ကတိုက်ပွဲကြီးရှော့ချဖို့လိုတယ်နောက်တိုက်ပွဲကြီးရှော့မချနိုင်ရင်နောက်ဆက်ပြီးဒုက္ခတွေဒီဒီတိုက်ပွဲကြမှာပေါ်လာတဲ့စစ်ဘူးဒုက္ခတွေဒီကြံတာမဖြစ်ရှင်းနိုင်ရင်ကျွန်တော်ငင်းငယ်လုပ်ငန်းစုထိခိုက်တယ်။ငင်းငယ်လုပ်ငန်းစုထိခိုက်တာတဲ့အပြင်ဥပမာဆိုတော့ဗျာလောလောဆယ်မှာရခိုင်ပြည်သားနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာအပြစ်တင်ဝေဖန်မှုကြီးပေါ်နေတဲ့အချိန်မှာအဲဒီကချင်းပြည်နယ်စစ်ဘူးဒုက္ခတွေနဲ့ပတ်သက်ပြီးတော့ထပ်တိုးလာတဲ့နိုင်ငံတကာအပြစ်တင်မှုကြီးပေါ်လာရင်ကျွန်တော်တိုင်းပြည်အတွက်အနာဂတ်တွေကျွန်တော်တိုင်းပြည်ဖွံ့ဖြိုးရေးတပိုးခက်ခဲတဲ့အခြေအနေကိုကြုံရလိမ့်မယ်လို့တော့ကျွန်တော်တို့အဲ့လိုသတ်ဆရလိမ့်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးမောင်ဆိုကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲတကူပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်တူလဲလေလိုင်းပေါ်မှာရှိနေပါတယ်။စင်ကူနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ။ဟုတ်ကဲ့ကိုနေဦးလင်းကြားလာမသိ
ဘူးဘောနော်
เออดูว่าเราไปชาบีนั่นไม่ถูกเนาะเนี่ยเนี่ยเนี่ยบุญยังตัวไม่ถูกทีมาเลยใช่ไหมโอเคโคโคโคนิวเลนดีสาบานเลยอยู่ชั้นเราลีไลน์มาไม่เจอแล้วว่าโคนิวเลนส่วนนี้จะกูจะเล่าพิมพ์สาส่วนนี้ว่าอ๋อโอเคโอ้จะเล่าว่าโอ้ชั้นเราเนี่ยเดียวอันเนาะดีอาอเมริกัน ตัดแต่งดีเลยลูกเทนเลยปอนอ้ออุมาเลยกูก็มาอเมริกาตัวเลยเปล่าเราชามัวอยู่อเมริกันตายว่าเลยธนาคารตัวเลยเปล่าตัวเลยข้าจะรออาบีอาเมียบุญลูกเทนเลยปอนอ้อโอ้ดูว่าเลยดวงสันสุจีอาณาเมียกันอะไรดวงสันสุจีกูเรียนอะไรนั่นสิอุมาทัวนั่นสิอุมาทัวเนี่ยอุมาเกี่ยวเลยปอนอ้อเกี่ยวไปเลยก็ได้บ่อยสักที่เราคอนเทนต์พูดลูกเทนเลยด้วยที่เป็นเด็กเพื่อจะบูบีน่าดีบ่อย
ที่ตัวเราบ่เนาะแล้วอเมริกันนี่เนี่ยโอ้เชื่อเดียวเนี่ยมันยังไงอยู่ดีจ้าถ้ากันนั่นมันดีไปเนี่ยรู้ว่าโอ้เชื่อเชื่อใจโอ้วิญญาณดีดีเดียวดีอยู่ทั้งชั่วเจนานี่ไปเนี่ยมันยังไงมาพัฒนาดีดีเดียวดีจ้าเรื่องอะไรอ่ะจันทร์ยาชีนี่เดียวรู้ไว้จะนอนรถที่มาเลยเนี่ยโอเคคนนิวเลสเนี่ยชีวิตว่าคนนิวเลสตัวเราเราที่โอ้พี่ป้านั่นไงอ๋อใจอะไรที่โอ้พี่ก็ได้พี่อะไรเท่ามาที่สุดที่มีทุกเบ็ดทุกเช่นเลยส่ว ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဆိုင်းဆိုင်ဆိုတဲ့အကောင်ကတော့ပြည်သူအစိုးရအာဏာမရှိတဲ့၍ငြင်းငြင်းလိမ့်မည်မဟုတ်တဲ့နောက်မထွေးဆိုတဲ့အကောင်ကတော့ကာလရှာကြည်ဒီပြည်တွင်းစစ်တွေကြောင့်ယနေ့တိုင်တိုင်းရင်းသားပြည်သူအများဒုက္ခမျိုးစုံခံစားနေရတဲ့အကြောင်းရင်းကတော့စစ်တပ်ရှေ့နေတဲ့၍အာဏာတည်မြဲတဲ့စစ်ဘုံချုပ်ကြီးတွေရဲ့ညံညံနဲ့နိုင်ငံရေးကစားကွက်ပဲဖြစ်ပါတယ်တဲ့ငြင်းငြင်းရရဖို့ဆွေးနွေးပွဲတွေအချိန်များစွာလုပ်တော့လဲပဲဒီအာဏာမစွန့်လို့တဲ့စစ်တပ်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအများပြည်သူအမြင်ကောင်းအောင်ပဲလုပ်တဲ့လှည့်ပြားမှုခံတဲ့ဒီဆွေးနွေးပွဲဖြစ်ပါတယ်တဲ့ဒါကြောင့်မို့လို့ငြင်းငြင်းရေးအမှန်တကယ်ရလို့တဲ့ဆိုရင်တော့ပြည်သူအပေါ်မှာတူညီတဲ့စေတနာအပြည့်အဝထားရမယ်တိုင်းရင်းသားလက်နက်ကိုင်ပြည်သူတွေအားလုံးဒုက္ခအပေါင်းကနေခံစားရမယ်ဒီတမိုင်းဝင်တပ်တွေအထောက်ထားတွေအားလုံးစုပေါင်းပြီးတော့နိုင်ငံတကာသိဖို့တင်ပြဖို့လိုပါတယ်တဲ့နောက်ပြီးတော့အစိုးရနဲ့ပြည်သူကိုအမြဲယံလိုနေတဲ့အာဏာရှင်ရဲ့အသက်တရားမဝင်တဲ့2008ဥပဒေကိုပယ်ဖျက်မှသာမြန်မာပြည်ကအမှန်ပဲငြင်းငြမ်းလိမ့်မယ်ဆိုပြီးပြောထားပါတယ်နောက်မိုင်းထွန်းညွန့်မြင့်ဆိုတဲ့အကောင့်ကတော့နောက်လာမှာ27ရာစုပင်လုံညီလာခံရှိပါတယ်တဲ့ဒါကြောင့်မို့လို့27ရာစုပင်လုံညီလာခံမတိုင်ခင်မှာ MCA လက်မှတ်ရေးထိုးနိုင်မှုအတွက်စစ်ရေးအရာဖိအားပေးနေတယ်လို့သုံးသပ်မိပါတယ်တဲ့စစ်တပ်ကတိုင်းရင်းသားလက်နက်ကိုင်တွေကို MCA လက်မှတ်ထိုးဖို့လုပ်နိုင်မယ်နောက်2008ဖွဲ့စည်းပုံနဲ့ဆက်လက်တည်တံ့နိုင်မှာဖြစ်တဲ့အတွက်ပြည်သူတွေတိုင်းရင်းသားတွေ2008ပြင်ဖို့စုပေါင်းပြီးတော့မတောင်းဆိုနိုင်အောင်တိုင်းရင်းသားတွေကိုစစ်ရေးအရာဖိအားပေးလှုံ့ဆော်နေတယ်လို့ထင်ပါတယ်တဲ့ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်တွေသာ MCA ကိုလက်ခံလိုက်မယ်ဆိုရင်2008ကိုအလိုလိုနေင်းနဲ့လက်ခံပြီးသွားဖြစ်သွားမှာဖြစ်တာကြောင့်2008တည်ငြိမ်ရေးအတွက်သူတို့လုပ်နေတယ်ဆိုပြီးသုံးသပ်မိပါတယ်ဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတော်တော်ရှင်ရဲ့စာရီထဲမှာတော့ဒီအယတားဆိုရဆိုရင်လည်းလုံးချင်တယ်လို့လို့မရနိုင်တဲ့အခြေအနေတွေကိုဟိုထောက်ပြတာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာတူးချာဒီငင်းငယ်အတွက်ဒီအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဟိုဆွေးနွေးမှုတွေလည်းရှိနေပါတယ်ဒါမှမဟုတ်ညှော်လင့်တဲ့လောက်ဒီလိုခရီးမပေါက်ဖြစ်နေရတဲ့နေရာမှာဒီလက်ရှိအုပ်ချုပ်မှုစနစ်ပဲဖြစ်ဖြစ်ပေါ့လေဒီ2008ဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေရဲ့အကန့်အသတ်တွေပဲဖြစ်ဖြစ်ဘလောက်တောင်ဒီဆွေးနွေးမှုတွေမှာအဟံတားဖြစ်နေရလို့ဆရာယူဆလဲခင်ဗျာ
ဟုတ်ကဲ့ဒီအခုလိုဖြစ်နေတာမတော်ရှိဖွဲ့စည်းပုံနဲ့လည်းဆိုင်ပါတယ်မတော်ရှိဖွဲ့စည်းပုံကတတ်နေပြီးသူအာဏာခွဲကိုရေးဖြစ်တာဟုတ်ဆွဲခါကြတော့ဒီသူအစိုးရအတည်နဲ့လည်းသူအပြေးဝသူလုပ်ချင်လို့လုပ်လို့မရတယ်နဲ့သာမျိုးတရားပိုင်ရတဲ့တတ်တတ်ရှိနေတာဟုတ်ဒါလည်းမှန်ပါတယ်ဒါတော့ဒါကိုတော့ပြောပြရမှာဒီမိုကရေစီပြေးဝဖက်ဒရယ်စနစ်နဲ့တိုက်ရိုက်တဲ့ပုံစံကြောင့်ဒီမတော်ရှိကိုဖွဲ့စည်းပုံကိုတော့ပြုပြင်တော့ဖို့လိုအပ်တယ်ဗျအဲဒါတလို့မှမဟုတ်လေအခုချိန်ကအခုပုံစံတည်းတာတောင်းမယ်ဆိုလို့ရှိရင်အခက်အခဲတွေတော့စတဲ့ကြုံရအောင်ပါပဲအဲကြောင့်မို့ဒီအစိုးရနဲ့အခုရှိတာအစိုးရနဲ့တန်းတူကြပါတယ်ရင်းရင်နိုင်နိုင်နဲ့အများကြီးညှာစစ်ရဲကိုတည်ဆောက်နိုင်ပြီးပြည်ပြည်လည်းလည်းဖြစ်သွားမယ်ဆိုလို့ရှိရင်ဒါနေလားဒလားပေါ့ဗျာဒါဆိုလို့ရှိရင်ဒါညီညာရဲ့တည်ဆောက်တဲ့လမ်းကြောင်းဖြောက်ဖြူသွားနိုင်ပါတယ်ဗျာအဲဒါလည်းလုပ်ဆင်ပြပါတယ်ဗျာ
ဟုတ်ကဲ့ဆရာတို့ရဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးမောင်စိုးရဲ့သဘောထားခင်ဗျာကျွန်တော်တို့အခုဒီလိုပေါ့လေညီအပြင်းညင်းကြီးကိစ္စတွေဒီထက်ပိုပြီးအချိန်ကောင်းလာဖို့ဆိုလို့ရှိရင်ဒီလက်ရှိအုပ်ချုပ်မှုစနစ်နဲ့ဒီ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကဟိုမှာအဟံတားဖြစ်နေရပြီးဘာရှိလဲဒါတွေကြော်လွှမ်းနိုင်တဲ့နည်းလမ်းတွေရောရှိလားဆရာ
လက်ရှိကျွန်တော်တို့မြန်မာပြည်နိုင်ငံရေးအနေအထားကိုကြည့်ရင်ကျွန်တော်တို့ဒေါန်ဆန်းစုကြည် NLD ထောက်ခံတဲ့ Democratic အင်အားစုကတစ်စုအဲတမလို့နဲ့တမလို့ထောက်ခံတဲ့အင်အားစုကတစ်စုအဲတိုင်းရင်းသားလက်နက်ကိုင်ဆွေးစီတိုင်းရင်းသားနိုင်ငံရေးပါတီတိုင်းရင်းသားအင်အားစုတွေကတစ်စုသုံးစုတွေ့ရတယ်ဗျ
ไอ้ตรงนี้ปริมาณข้าวเชี่ยชิ้นหมดเลยแล้วสิ่งนั้นท้องเสียเชี่ยกันอุ้ยเนี่ยเชี่ยชิ้นอ่ะเชี่ยชิ้นหมดไม่เอาอุ้ยสุราจันทร์ว่าอุ้ยไม่เนี่ยเลยรอแต่อุ้ยเชี่ยชิ้นไอ้ตัวมาเชี่ยชิ้นหมดไม่เอาไอ้หรอเชี่ยชิ้นหมดยาวด้วยนั่นท้องเสียเชี่ยกันอุ้ยกูเจ้าเหรอตัวเป็นเส้นบุหรี่อันนี้เลยลูกไปตรงนี้มาเลยไหม
โอเคเสียชีวะสรุปตัวตัวที่เราเจอที่สี่เส้นอะไรตัวมาจากไหนมีนี่ไปเจอเราส่งตัวผู้ชี้สรุปที่พี่เรียนยังไงด้วยเลยสิที่สรุปลงอุตส่าห์มีจุดวันนี้ลงงานนี่เอาเงินยืดด้วยโอ้ที่ก้าวเป็นสิ่งของผู้พี่เนี่ยเสียไปมีมีอะไรกันแล้วชี้เลยส่วนใหญ่ได้อยู่จอร้อนในนี้แหละปัญหาชิมเลยเสีย
โอเคที่ก้าวเราได้เจอเราก็ที่แต่ก็ยังบุกไป ถ้าเจ้าหน้าที่มาทำอะไรแต่ทุกอย่างเราเจ้าหน้าที่ตั้งไว้ยังบุกไปถ้าเจ้าหน้าที่เนี่ยที่เสียจะที่มือบางจัดหน้าที่บ่เออเนี่ยที่เช่นอย่างนี้เสียที่ชีวิตไม่รู้ที่มาเลยเออเช่นอย่างนี้เสียชีวิตเราเลยถ้าผู้มันเล่นเนี่ยการละเงินอะไรประมาณอันนั้นแต่ตัวเราตัวนี้มุ่งอยากเสียบ่ที่เรื่องนู้นสอดที่มาเลยแล้วแต่ไปนอตตัวไปอะไรอ่ะเสียเนี่ยที่ลุงยิ่งละขังกูจ้า
他们他的亲戚啊，在别的大大屋上边进把刀子进来了，哎，你拉看过一他们是路，猜他们是路线了，就人家也两面也啊挂围挂刀来的，咱就说对面就打将就进来了，咱的路啊，再不也不要等到人家是要走路啊，大人面面你来，咱到你来家，你来这嘛，你弄你拉看过，请我，他们他的亲戚，他们金把刀呢，我们就把草药抓不到，俺们都想去买的呀。
OK，
今朝的，前头明天老早也话的，下午么么，所有的不拉来，所有的比方，可能今朝的，比如你伢一对，那些所有酒馆的，你也嘛，底下的呢，稍微铺过去嘛，路人也排一片嘞。所有的伢老早，老早的，比如看马路，今朝的，等到人家看你呢，你怎么家过来木嘛？今朝，那才那看人呢，人家都。
下面路啊，这个下面路太麻烦，咱们比如你一对，刚才跑，后面刚才跑那马路里面，老早在马路，大概在嘛年里的都卡在路，过年过来，十万年呢，阿种阿塞比多，六百五六百里面路太麻烦。OK，八万四那边，我们毛叔，他家住家，过来八万四那边，对，三一大批部队呢，到这些呢，阿龙，特别记住的嘛，怎么样？
เดือนสัตว์กวางเลี้ยงเนี่ยดูทั่วโลกดูกุญแจเวียงดูเดือนสัปปีเกเรสันนิยาไทยลีลาซีจิงูน่าสนใจอะไรพี่ป่าเลยสิสันนิยาไทยลีลาซีจิงูรู้มันน่าจะตอนนี้วันนี้มันน่าเข้ามาเลยจะเล่นเกมวิทยุเรียนปีรามุสามโยน่าสนใจมาเลย สันนิยาจันทร์ด้วยซีจิงูสมุทรเขมาตรีนจิงูกูกูเอาเอางาตเล่นเกมวิทยุไปบ้าง
จำเป็นต้องมาเสด็จอุโกตีเรียนปีไรเดียวปากิสันเสพกับอดีตผู้ประสบวาระกุนเนปายนี่ด้วยอายุตอนนี้ลุงจุ้ยจะพ่อเองชาวเซลล์ที่ส่งเงินได้แค่มือเนี่ยปัตตาลุตุรุมาพิชิตาจอมสิขอยงก็เป็นนั่นช้ามาเลยด้วยดีกันนี่ทบเป็นนั่นจีนันจะเทมาจำเป็นได้แค่ยามมาบ่าวเงินดูโตอุโกท่องนั่นช้ามาพูเลยปุจูจีขมาจาเวดเบจวากะคุณบิเกเรลุพบจะท้าวเลยจำเป็นต้องมาเสด็จอุยจะแค่มือด้วย ยาตาตรงเนี่ยชาวเนี่ยลุงยูจะพบเห็นสิ่งเหล่านี้ตั้งแต่ข้างเงียบเลยแต่ยังยืนเสียใจมาเป็นวิญญาณคุณไม่อยากไปเมื่อเลยแต่ยังคันนี้อันนี้เนี่ยสิ่งหนึ่งอย่างเงินชีวะเลยจำเป็นต้องมาเรียนเนี่ยปฏิบัติบีรอสิ่งของยุ่งงานนี้ส่งไปเจอชาวบ้านเนี่ยที่เตือนสัญญาณทามุริโกนั่งท่องสลีกุนิการนี้สรุปเป็นปากิสถานมาเปลี่ยนเลยซาดินเปียกแค่ราวะปัจจุบันก็ซาดินยังกูได้แค่มือจังเนี่ยดูจังดูจังนาที่ยังอาจจะจดติดส่งไปเรียนเอาสุยากะที่อ
ဒီမှာအင်ဗီရိုမှာတွေ့ဆုံမှာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုပြင်ဆင်နေကြမှာပဲတောင်ကိုရီးယားသမ္မတနဲ့ထရမ့်တွေ့ဆုံမှာပါနှစ်နိုင်ငံခေါင်းဆောင်တွေတတိယအကြိမ်မြောက်တွေ့ဆုံတာဟာအမေရိကန်နဲ့မဟာမိတ်ကိုရီးယားပြည်သူသမ္မတနိုင်ငံတို့ရဲ့ခိုင်မာတဲ့တာဏိခံနဲ့နှစ်နိုင်ငံကြားကအလွန်နီးကပ်တဲ့ဆက်ဆံရေးကိုထပ်လောင်းတည်ပြီးပြသတာဖြစ
ကျွန်တော်ရေမှုကကိုညာဝင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတပ်ဖန်အင်ဂျင်နီယာကတော့ဂျိုနတ်ကမင်းဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုတော့လှိုင်းဒိုမီတာ20လေး50 50တင်နဲ့လှိုင်းလိုက်မီတာ190လို့ကနေထုတ်လွှင့်ပေးပါမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.